ဗုဒ္ဓဘုဇဏိယပွဲတော်အကျိုးဓမ္မသဘင်ပွဲ၌ဓမ္မဒါနကုသိုလ်ရှင်ဥတ္တဇင်ဒေါ်တင်တင်အေသမီမလလဝင်မိသားစုနှင့်တကဝတရားချစ်ခင်သူတော်စင်အပေါင်းတို့ကနေပြီးတော့စုပေါင်းကျင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောဆရာတော်ဥပုပ်ဤသင်ရှားသည့်ဖြစ်ရများအမည်ရသည့်တရားတော်ပြည့်တဲ့တရားတော်ရဲ့အမည်ကဆရာတော်ဘုရားကျေးတစ်ခေါက်တော့ပြည့်ကြည့်ပါဘာလဲလဲဆရာတော်ဘုရားအဲ့ဒီတရားတော်ကိုယနေ့ညကြွားရောက်လာကြတဲ့အလုံးတော်သူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတ်တာသင်ကြားပေးမှာဖြစ်ပါတယ်။ဒါကြောင့်တရားတော်ကိုမဟောကြားမီယရဏမြတ်သုံးပါးတို့အားရှ िख ိုးကြရအောင်။လင်္ကာလေးများဆိုပေးတဲ့အခါတို့သူတော်စင်များကသုံးကောက်စီလိုက်ပြီးတော့ဆိုကြရအောင်။ဗုဒ္ဓဂုံဤသိမာတိယုံကြည်မြတ်သောလက်ဆုံးမို့ရှိခိုးပါ၏ဖျာဟောကြားကုန်၏သိမာတိယုံကြည်မြတ်သောလက်ဆုံးမို့ရှိခိုးပါ၏ဖျာသုံးပါးကိုရှိခိုးပြီးတဲ့နောက်ဦးဇင်းတို့ရဲ့ဟောပြောပြတ်တာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တယ်ဗါရဲလေဆရာတော်ဥပုပ်ဤသင်ရှားသည့်ဖြစ်ရများအဲ့ဒီတရားကောင်းသည့်ရဲ့အောက်မှာတို့သူတော်စင်တို့အားဘယ်နှချက်လောက်ဟောပြောပြတ်တာသင်ကြားပေးမလဲလို့ဆိုရင်စုပေါင်းဆယ်ချက်သင်ပေးမယ်ဘယ်နှချက်ဆယ်ချက်ပါဗျာအဲ့ဒါတွေကဘာလဲပြောရင်နံပါတ်1ဆရာတော်ဥပုပ်ဤမိဘများတဲ့ပါတယ်လေဆရာတော်ဥပုပ်ဤမိဘများပါဗျာနောက်နံပါတ်2ကဆရာတော်ဥပုပ်ဤဆရာများတဲ့ပါတယ်လေဆရာတော်ဥပုပ်ဤဆရာများပါဗျာ နောက်နံပါတ်3ကဆရာတော်ဥပုပ်ကိုဖြင့်ဆောင်ခြင်းတဲ့ဗါတယ်လေ
ဆရာတော်ဥပုပ်ကိုဖြင့်ဆောင်ခြင်းပါဗျာ
နောက်နံပါတ်4ကဆရာတော်ဥပုပ်နဲ့ဖခင်ကြီးတဲ့ဗါတယ်လေ
ဆရာတော်ဥပုပ်ဖြင့်ဆောင်ခြင်းပါဗျာ
နောက်နံပါတ်5ကဆရာတော်ဥပုပ်နဲ့ဗာကြီးတော်မင်းတဲ့ဗါတယ်လေ
ဆရာတော်ဥပုပ်ဖြင့်ဆောင်ခြင်းပါဗျာ
နောက်နံပါတ်6ကဆရာတော်ဥပုပ်နှင့်နမ်မတော်မေနုဗါတယ်လေ
ဆရာတော်ဥပုပ်နှင့်နမ်မတော်မေနုပါဗျာ
နောက်နံပါတ်9ကဆရာတော်ဥပုပ်နှင့်အမတ်ကြီးဥပေါ်ဦးဗါတယ်လေ
ဆရာတော်ဥပုပ်နှင့်အမတ်ကြီးဥပေါ်ဦးပါဗျာ
နောက်နံပါတ်10ကဆရာတော်ဥပုပ်နှင့်ကပ္ပိယကြီးတဲ့ဗါတယ်လေ
ဆရာတော်ဥပုပ်နှင့်ကပ္ပိယကြီးပါဗျာ
နောက်နံပါတ်9ကဆရာတော်ဥပုပ်နှင့်ကိုရင်ငယ်တဲ့ဗါတယ်လေ
ဆရာတော်ဥပုပ်နှင့်ကိုရင်ငယ်ပါဗျာ
နောက်နံပါတ်10ကဆရာတော်ဥပုပ်နှင့်မိခင်ကြီးတဲ့ဗါတယ်လေ
ဆရာတော်ဥပုပ်နှင့်မိခင်ကြီးပါဗျာ
အလုံးပေါင်းတော့ဘယ်နှချက
်
အဲ့ဒီဆယ်ချက်ကိုကြွရောက်လာကြတဲ့အာလုံသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတ်တင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့ခိုက်တံကိုနာလိုက်တဲ့တရားကိုသိအောင်ကြက်အောင်နားလေအောင်နာရမယ်တဲ့ဘလို့နာရမယ
်သိအောင်နာရမယ်
ဧသိအောင်ကြက်အောင်နားလေအောင်တို့သူတော်စင်များကနာထားမှဘဝလျှောက်လန်းတဲ့နေရာမှာဘဝသင်္ကန်းစာတွေအများကြီးမရနိုင်ဘူးလ
ား
အေးဩရှေ့ကပုဂ္ဂိုလ်တွေဒီလိုလှုပ်သွားတယ်တို့လည်းပဲဒီလိုလိုက်ပြီးတော့ကောင်းတဲ့လုပ်ငန်းလုပ်မယ်ရှေ့ကပုဂ္ဂိုလ်တွေကဒီလိုမကောင်းတဲ့လုပ်ငန်းတွေရှောင်သွားရင်တို့လည်းပဲလိုက်ရှောင်မယ်အဲ့ဒါမျိုးဘဝသင်္ကန်းစာနဲ့ကိုယ်ဘဝကိုရှေ့ကဖြစ်သွားတဲ့ဖြစ်စဉ်ကိုကြည့်ပြီးတော့ကိုယ်ဘဝကိုနေတတ်ထိုင်တတ်အောင်နေဖို့မလိုဘူးလား
လိုပါတယ်လို
တယ်အဲ့ဒါကြောင့်တို့သူတော်စင်များအခုဒီတရားကိုဟောပေးတာကတော့ဗုဒ္ဓရဲ့စာပေပါဠိတော်တွေတဲကထကရာတွေတဲကဒီဃာတွေတဲကအဲ့ဒါမျိုးမဟုတ်ဘူးသမိုင်းကြောင်းတွေကပေါ့ဘယ်တဲကသ
မိုင်းကြောင်း
တွေပါဗျာအေးသမိုင်းကြောင်းတွေကသောသူတော်စင်များဦးစင်းတို့ရဲ့ဒီဗုဒ္ဓသာသနာတော်ကြီးဒီနေ့ခေတ်ဒီနေ့ခါထိသောသူတော်စင်များအခုတွေ့ရမြင်ရကြည်ညိုခွင့်ထောက်ပံ့ခွင့်လူဒန်းခွင့်ရနေခြင်းသည်ဦးစင်းတို့ရဲ့ရှေ့ကဆရာတော်များဒါယကာများအလုလုသွားလို့ဘုသူတွေအလုလုသွားလို့ဆရာတော်များဒါယကာများအလုလုသွားလို့ဦးဇင်းတို့ရဲ့ရှေ့ကရှိကြတဲ့ဆရာနဲ့တကာလက်တွဲညီညီအလုလုသွားလို့ဒီနေ့ခေတ်ဒီနေ့ခါထိဒီသာသနာဟာတည်နေတာသာသနာတော်ကြီးဟာကိုယ်အောင်လှုပ်တာကလည်းပဲဒီဆရာနဲ့ဒီတကာပဲဗါတယ်လေကိုယ်အောင်လှုပ်တာလည်းဒီဆရာနဲ့ဒီတကာပဲအေးဆရာဖြစ်တဲ့သာသနာဝန်ထမ်းကလည်းခဏညံ့တကားဖြစ်တဲ့ပုဂ္ဂိုလ်ကလည်းခဏညံ့ဆိုရင်အဲ့ဒီသာသနာခဏလေးကွယ်သွားမှသိကြတယ်။အေးသာသနာတော့ခုချိန်ထိတည်တာဒီဆရာလဲကောင်းလို့တကားလဲကောင်းလို့ပြောကြည့်ပါဦး။ဆရာလဲကောင်းလို့တကားလဲကောင်းလို့အေးဦးဇင်းတို့ရဲ့ရှေ့ကရှိကြတဲ့ဆရာတော်ကြီးများကသာသနာတော်နဲ့ပတ်သက်ပြီးတော့တကယ်ကိုကြက်ကြက်နန်းနာဘဝတွေကိုမြုပ်နှံပြီးအလုလုသွားကြလို့အဲ့ဒါမျိုးမြုပ်နှံပြီးအလုလုသွားကြတဲ့တန်ဃာတော်ဆရာတော်ကြီးများကိုလည်းပဲတကယ်အမြင်ကျေတဲ့ဒကာပိုင်းတွေကနေပြီးတော့အားပေးမှုတွေလုပ်ခဲ့လို့သူ့လုပ်ငန်းသူလုပ်နိုင်ခဲ့ဟုတ်တယ်မို့လားအဲ့လိုဆိုသာသနာတော်တရက်တည်ဖို့ဆိုတဲ့နေရာမှာတို့သူတော်စင်များသာသနာပြုနည်းလေးတွေအကျိုးသဘောမျိုးမှတ်ထားရမယ်သာသနာပြုနည်း၅မျိုးရှိတယ်ဘယ်နှမျို
း၅မျိုးပါဗျာ
အဲ့ဒီ၅မျိုးနဲ့အညီသာသနာမပြုတ်ရင်အဲ့ဒီသာသနာသည်ကွယ်သွားတတ်တယ်တဲ့အဲ့ဒါဘာတွေလဲပြောရင်နံပါတ်၁ကအစာထိုးသာသနာပြုတ်နည်းတဲ့ဘာတယ်လဲ
အစာထိုးသာသနာပြုတ်နည်းပါဗျာ
ပြောကြည့်ပါဦးဘာတယ်လဲအစာထိုးသာသနာပြုတ်နည
်းပါဗျာ
အေး restoration လုပ်ဖို့လိုတယ်တဲ့ restore လုပ်ထားဖို့လိုတယ်ပေါ့ သာသနာတော်နဲ့ပတ်သက်ပြီးတော့တို့သူတော်စင်များအစားထိုးထားဖို့ရလိုတယ်အစားထိုးသာသနာပြုတယ်ဆိုတာစာချဆရာတော်ကြီးအသက်ကြီးကြီးရဲ့နေရာမှာဘယ်သူနဲ့စားထိုးထားရစာချဆရာတော်လူငယ်နဲ့နောက်ကအစဉ်နဲ့အစားထိုးထားဖို့မလိုဘူးလားလိုတယ်ရှိကဆရာတော်ကြီးတွေအသက်ရွယ်ကြီးသွားလို့စာမချတော့ရင်ဒါမှမဟုတ်ရင်လည်းပဲပြန်တော်မူသွားရင်နောက်ကယဟန်ငယ်ကအစဉ်နဲ့ဖြစ်နေဖို့လိုတယ်ကိုစာချရမယ်အချိန်ကျမှစာလိုက်သိနေလို့မရတော့ဘူးနောက်ကျသွားဟုတ်တယ်မို့လားအဲဒါကြောင့်မို့စာချဆရာတော်ကြီးရဲ့နေရာမှာစာချဆရာတော်အငယ်တွေနဲ့မလုပ်ရမယ်ဒီတိုင်းပဲတရားဟောတဲ့နေရာမှာလည်းအတူတူပဲပေါ့တရားဟောကြတဲ့ဆရာတော်ကြီးတွေရဲ့နေရာမှာနောက်ကဘာတွေအစားထိုးထားရဆရာတော်ငယ်လေးတွေအစားထိုးထားရအခုတို့သူတော်စင်များတရားပွဲကျင်းပတာအားရပါရပဲအများကြီးဟုတ်တယ်မလားအေးအဲ့ဒီတည်းမှာစဟောတဲ့ဆရာတော်များလည်းပါလိမ့်မယ်ဒါအမှန်ပဲဟောလားလုပ်ပေးရမယ်လုပ်ငန်းတို့သူတော်စင်များရှိကဟောနေကြသံဃာကြီးတွေဟောနေအဲ့ဒီသံဃာတွေမဟောနိုင်တဲ့နေ့မှာတို့သူတော်စင်များဒီတိုင်းကြီးဖြစ်သွားလိမ့်မယ်ဟုတ်တယ်မလားအဲအဲ့ဒါကြောင့်မို့အမြဲတမ်းအမြင်ကြည်ကြဲနဲ့သာသနာပြုဖို့မလိုဘူးလား
မလိုပါဘူး
ခင်ဗျာအဲ့ဒါကြောင့်တရားဟောကြတဲ့ဆရာတော်ကြီးတွေရဲ့ဘေးမှာလဲတရားဟောမဲ့သံဃာငယ်တွေနဲ့အစားထိုးထားရမယ်ဟုတ်တယ်မလားနောက်ကျမ်းပြုကြတဲ့သံဃာတော်များအဲ့ဒီကျမ်းပြုကြတဲ့သံဃာတော်များရဲ့နေရာမှာလဲပဲကျမ်းပြုကြတဲ့သံဃာငယ်တွေနဲ့အစားထိုးထားဖို့မလိုဘူးလ
ား
ဟုတ်ပါဘူးအစားထိုးထားဖို့ရလိုတယ်တို့သူတော်စင်များကျမ်းစာပေဆိုတာလေပြုစုဘူးမှအတွေ့အကြုံလေးတွေရတာမပြုစုဘူးရင်ကျမ်းကဘယ်ကစကင်လို့ကင်ရမှာမသိဖြစ်တတ်တယ်ဦးဇင်းတို့တက္ကသိုလ်တွေတက်တော့ဦးဇင်းတို့က3ကျမ်းပြုဘူးတယ်ပေါ့ဘယ်နှကျမ
်း
အေး3ကျမ်းပြုဘူးတယ်ပထမရေးရတဲ့စာကတော့စာမျက်နှာသိပ်မများဘူးတရားကျော်လောက်ဒါရေးရတယ်အဲ့ဒီစာမှာကျတော့တည်ငြိမ်သောစိတ်ဤထူးခြားမှုစွမ်းရည်များကိုလိလခြင်းဆိုတာနဲ့ဒါဥစဉ်တို့ BA ဘွဲ့ယူခဲ့ကြတာပေါ့ဘာကောင်းစီးတယ်တည်ငြိမ်သောစိတ်ဤထူးခြားမှုစွမ်းရည်များအေးစိတ်သက်တည်ငြိမ်ရင်ဘယ်လိုစွမ်းရည်တွေရတယ်ဆိုတာကိုဥစဉ်တို့အကျဲချဲ့ပြီးတော့အဲ့ဒါရေးရင်းနဲ့ဒါကျမ်းလေးတစ်စောင်ပြုရတယ်နောက်အမေရန်မှာကြတော့ပို့ပြီးတော့ကျေပြန့်သွားတယ်နော်ပါဠိနဲ့တက္ကတကိုနှိုင်းရှင်လေ့လာခြင်းဆိုပြီးတော့စာမျက်နှာဦးဇင်းတို့200ကျော်လောက်ရေးရတယ်လောက်လောက်ရေးရလဲအဲသူကြတော့ပါဠိဘာသာနဲ့တက္ကတဘာသာကို comparative study လုပ်ပေးရနှိုင်းရှင်လေ့လာရတယ်ဒါပေတော့ပါဠိဘက်ကရှိတာကကမ္မဆိုရင်တက္ကတဘက်ကခရမအဲ့ဒီခရမကနေကမ္မဘယ်လိုဖြစ်သွားလဲအဲ့ဒါမျိုးနှိုင်းရှင်လေးလာတဲ့အဲဒီသဘောတရားတွေနဲ့ဦးဇင်းတို့ဒါ MA ဘွဲ့ရခဲ့ကြတယ်အခုဒါဦးဇင်းတို့နတော်လပြည့်နေ့ကပြီးခဲ့တာကြတော့ဒေါက်တာဘွဲ့ PhD ဘွဲ့ပေါ့အဲ့ဒီမှာကြတော့စာမျက်နှာရေးရုံနဲ့မဟုတ်ပဲနဲ့သုတေသနပါလုပ်ရတယ်ဘာလုပ်ငန်းမှလုပ်ရအဲသုတေသနလုပ်ငန်းမှလုပ်ရတယ်သူကြတော့အင်္ဂလိပ်ဘာသာနဲ့ဖြစ်သွားတယ် Study of Ignorance and Craving in Theravada Buddhism ဆိုတော့ထေရဝါဒဗုဒ္ဓဘာသာမှာလာရှိတယ်မသိမှုနဲ့လိုချင်မှုကိုလေ့လာခြင်းဆိုတာနဲ့ဥစဉ်ကသုတေသနလုပ်ငန်းလုပ်တယ်။စုပေါင်းရင်စာစုတာနဲ့ပြင်ဆင်တာနဲ့အင်္ဂလိပ်စာထုတ်ပြုသင်တန်းတွေတက်တာနဲ့ဆိုတော့စုပေါင်းရင်10နှစ်ကြာသွားတယ်။ဘယ်နှစ်ကြာ?10နှစ်ပါဗျာ
။
အေး10နှစ်ကြာပြီးတော့ဒါဥစဉ်တို့ခုပြီးပြီးပြင်ပြင်နဲ့ပြီးသွားတာဒီနှစ်မှာဒါပြီးသွားတယ်။ဥစဉ်ရဲ့ကျမ်းမှာတော့ဒါအခန်း၅ခန်းခွဲပြီးတော့ဥစဉ်တို့ရေးထားတယ်။ Entomological Study of Wisatana အဝိဇ္ဇတဏကိုရင်းမြစ်ဝေါဟာရလေ့လာခြင်းဆိုတာဒါကအခန်း1ပေါ့အဲရင်းမြစ်ဝေါဟာရဆိုတာသကလုံးတိဆောက်ထားတာကတလုံးတလုံးစီတို့သူတော်စင်များအဓိပ္ပာယ်ရှိတယ်ဥပမာအဖြစ်ကြည့်ရင်အဝိဇ္ဇာလို့ပြောရင်အနဲ့ဝိဇ္ဇာပေါင်းထားတယ်အကမဝိဇ္ဇာကတိပေါင်းလိုက်တော့မသိတာဒီအဝိဇ္ဇာပါတယ်လေမသိတာဒီအဝိဇ္ဇာအဲ့ဒါကိုသုတေသနလုပ်တဲ့အခါကျတော့ဘာကိုမသိတာလဲဘယ်လိုမသိတာလဲဘာကြောင့်မသိတာလဲအဲ့ဒီသဘောတရားတွေကိုလိုက်ပြီးတော့သုတေသနလုပ်ငန်းလုပ်ပြီးတော့လိုက်ရှာဖွေပြီးတော့တင်ပြပေးရနောက်အခန်းနှစ်မှာကျတော့ဘာတင်ပြရလဲလို့ဆိုတော့ psychological study of wisdom တဏ္ဍာ ဝိဇ္ဇာတဏှာကိုစိတ်ပညာရှုတော့မှလေ့လာခြင်းပါတယ်လေစိတ်ပညာရှုတော့မှနေပြီးတော့ไซโคဘက်ကကြည့်ရင်ဝိဇ္ဇာတဏှာဆိုတာဘာကိုပြောတာလဲဆိုတာကိုသုတေသနလုပ်ငန်းလေးတွေလုပ်ရတယ်အဲအဲ့ဒါမျိုးနဲ့ second chapter ကိုဦးဇင်းတို့ဒါရေးပြီးတော့နောက်3ခန်းမြောက်ကြတော့ philosophical study ရောဝိဇ္ဇာတဏှာအဝိဇ္ဇာတဏှာကိုဓတ္တနပညာရှုတော့မှလေ့လာခြင်းပါတယ်လေဝိဇ္ဇာပညာကိုအဝိဇ္ဇာတဏှာကိုဓတ္တနပညာရှုတော့မှဒီဓတ္တနပညာနဲ့ကြည့်ရင်အဝိဇ္ဇာတဏှာဆိုတာဘယ်လိုလဲဘယ်လိုအတွေးခေါ်တွေနောက်ထပ်ရှိသေးလဲအဲ့ဒီသဘောတရားတွေကိုတင်ပြရအောင်နောက် chapter 4မှာကျတော့ဘာရေးရလဲဆိုတော့အဝိဇ္ဇာတဏှာ as a major cause of tandara tandara လေပတ်တဲ့နေရာမှာအဓိကတရား main နှစ်ခုဖြစ်တဲ့အဝိဇ္ဇာတဏှာဘယ်လိုပန့်ဖို့လို့ tandara လဲတာလဲ tandara လဲအောင်သူဘယ်လိုပန့်ဖို့နေတယ်လဲဆိုတာကိုသူတေသနာလုပ်ငန်းလေးတွေလုပ်ရတယ်။နောက်ဆုံး final chapter မှာကျတော့ Buddhist way leading to the finalization of Vissa Dana အဝိဇ္ဇာတဏှာချုပ်ငြိမ်းမှုရာအတွက်ဗုဒ္ဓဘာသာကပြထားတဲ့နိလန်ဘယ်လိုနိလန်တွေကိုကျင့်သုံးပြီးတော့အဝိဇ္ဇာတဏှာကိုအဆုံးသတ်အောင်ဝါမလဲဆိုတဲ့စနစ်နဲ့ဒါဥစဉ်တို့သူတေသနာလုပ်ငန်းလေးတွေလုပ်ပြီးတော့ဒါဒီနေ့မှပြီးသွားတော့မကြသေးဘူးတို့တို့တော်စင်များနရောလာပြည့်နေကမှဒါပွဲယူကြတာ28ရက်နေကပေါ့နော်အဲအဲ့ဒါဒီလုပ်ငန်းလေးတွေလုပ်တော့ကျမ်းပြုတဲ့ဘဝတုတ္တလေးတွေရတယ်ဘာရလဲအဲ့ဒါကြောင့်ဘယ်လုပ်ငန်းမဆိုမလုပ်ဘူးရင်ခတ်နေတတ်တယ်လုပ်ဘူးနေရင်လည်းပဲအထူးဆန်းဟုတ်သေးလားအဲမဟုတ်တော့ကိုကြိုးစားအားထုတ်မှုပေါ်မှာပဲမူတည်သွားကြတယ်အဲ့ဒါကြောင့်မို့ကျမ်းပြုတဲ့ဆရာတော်တွေနန်းမှာလည်းကျမ်းပြုမဲ့တန်ခါနဲ့မလုပ်ထားရသာထိုးတာရအဲ့ဒါကိုအသာထိုးသာသနာပြုနေတဲ့ဘာပြုနေသ
ာထိုးသာသနာပြုနေပါဗျာ
နောက်နံပါတ်2က preservation လုပ်တာမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနေတဲ့ပြောကြည့်ပါမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနေအေးမူရင်းမပြတ်ဆိုတာကတို့သူတော်စင်များခုခေတ်တွေကရှေ့ကိုသွားတော့တစ်နှစ်တစ်နှစ်နဲ့ရှေ့တိုးတိုးသွားခုဆို2000နဲ့ဘလောက်ရောက်သွား73ခုရောက်သွားအဲ့ဒါကြောင့်ဒီခေတ်ကြီးကဘလောက်ပဲခေတ်တွေရှေ့သွားပြီးတော့ modernization တွေသိပ်ပြီးတော့ဖြစ်ဖြစ်ဦးဇင်းတို့ဘုန်းကြီးဘဝကကြတော့ဗုဒ္ဓရဲ့လက်ထက်ကလာခဲ့တဲ့ tradition ကိုထိမ့်ညတာရှိတယ်။ခေါင်းတုံးနဲ့ဟုတ်လားသဘင်ဘလောက်ထားရမယ်ဆိုတဲ့သတ်မှတ်ချက်တွေရှိ။အဲ့ဒီစည်းကမ်းနဲ့အညီပဲခေါင်းတုံးပေးရ။နောက်သင်္ကန်းဝတ်တယ်ဘယ်လိုဝတ်ရမယ်ဆိုတဲ့စည်းကမ်းတွေရှိတယ်။အဲ့ဒီစည်းကမ်းနဲ့အညီထိမ့်သိမ့်ထားတာဒီအဲ့ဒါမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနည်းပြောကြည့်ပါမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနည်းအေးခစ်ဆန်လိုယန်းတွေကလိုက်ပြီးတော့ခစ်ဆန်ကိုရင်အကုန်ပြည့်စည်ကုန်မှာပေါ့ဥပမာအဖြစ်ဒီကထဲမှာကြည့်ရင်မာယာနာယန်းဆိုရင်ဘောင်းမီအရှိအတူပါဝစ်သွားပြီအများကြီးကွာသွားပြီနော်ဒီလိုသင်္ကန်းမျိုးမဟုတ်တော့ဘူးလောင်းကုတ်တွေဖြစ်သွားတယ်သင်မိုင်မဟုတ်တော့ဘူးဟုတ်လားဒီဘက်မှာဘောင်းမီအရှိအတူတွေဖြစ်သွားတယ်အဲ့ဒါမျိုးခစ်နဲ့လိုက်ပြီးတော့အကုန်ညီအောင်နေသွားတဲ့အတွက်ကြောင့်သာသနာတော်ပြည့်စည်သွားတာဒီမရှိဘူးလားအဲ့ဒါကြောင့်သာသနာတော်အရှိခန့်တည်တံ့ပြန်ပွားဖို့ဆိုရင်မူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနည်းအရေးကြီးသလားမကြီးဘူးလား
အရေးကြီးပ
ါဘယ်နှမျိုးရလဲနှစ်မျိုးဘာတွေလဲပြောရင
်
အစာထိုးသာသနာပြုနည်းမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနည်းဘယ်နောက်တစ်မျိုးသွားပြီးတော့ကြည့်ရင်ဒုတက်အောင်သာသနာပြုနည်းတဲ့ပြောကြည့်ပါဦးဒုတက်အောင်သာသနာပြုနည
်း
ဒီဒုတက်အောင်သာသနာပြုတယ်ဆိုတာဘုန်းကြီးကျောင်းကိုကြည့်ကြည့်လိုက်အရင်တုန်းကတန်ခါရှိတယ်အခုတန်ခါရှိသလားမရှိဘူးလားကြည့်ရမှာပေါ့အရင်တုန်းကတန်ခါ50ရှိတယ်အခုရှိတော့တာက5ဘာလောက်ပဲကျန်တော့တယ်ဒါဆိုရင်ပြည့်စည်လာတဲ့သဘောဘာသဘောလဲပြည့်စည်လာတဲ့သဘောအေးအရင်တုန်းကရှိတာကအပါ20လောက်ရှိတယ်ဒီကျောင်းလေးမှာအခု40ဒါမှမဟုတ်ရင်100ဒါမျိုးဖြစ်သွားရင်ဒါတိုးတက်လာတဲ့သဘောဟုတ်တယ်မို့လားအဲအဲ့ဒါမျိုးတိုးတက်အောင်သာသနာပြုရမယ်တဲ့ဘာဖြစ်အောင်တိုးတက်အောင်သာသနာပြုရအဲ့ဒါတိုးတက်အောင်သာသနာပြုနည်းတဲ့ဘယ်နှမျိုးရတော့သုံးမျိုးရပြောကြည့်ပါဦးအစာထိုးသာသနာပြုနည်းမူရင်းမပြတ်ထိမ့်သိမ့်စောင့်ရှောက်သာသနာပြုနည်းတိုးတက်အောင်သာသနာပြုနည်းနောက်တစ်ခုကပြန့်ပွားအောင်သာသနာပြုနည်းတဲ့ဗါတယ်လေပြန့်ပွားအောင်သာသနာပြုနည်းပြန့်ပွားအောင်ဆိုတာသာဘောတော့ဒုသူတော်စင်တို့ရက်ွက်ကဲဝတ်အသင်းနေရှိလိမ့်မယ် အဲ့ဒီအသိရှိနေတယ်အဲ့ဒီအသိမှာအဖွဲ့ဝင်အားများလာအောင်ဒီအသိရှိရင်ဒီအသိကနေတစ်ဆင့်တစ်ဆင့်နဲ့ပြန်ပွားလာအောင်ဒါမျိုးတွေဥစဉ်တို့ကစာတင်ပေးတယ်အဲ့ဒီကိုတော်လေးတွေကစာတက်သွားတယ်နောက်ထပ်ကြောင်းတိုက်တွေဆက်ပြီးတော့ပြန်ပွားအောင်ဘုန်းကြီးကျောင်းမရှိသေးတဲ့နေရာတွေရှိအောင်စာတင်နိုင်မရှိသေးတဲ့နေရာတွေရှိအောင်သာသနာလုပ်ငန်းမလုပ်သေးတဲ့နေရာတွေကိုလုပ်တဲ့တန်လာဖို့ပေးမယ်အဲ့ဒါဘာလို့တာပြန်ပွားအောင်သာသနာပြုတာပြောကြည့်ပါဦးဘာလဲလဲ
ပြန်ပွားအောင
်သာသနာအဲ့ဒီပြန်ပွားအောင်သာသနာပြုနေအထူးအဖြင့်ခုဦးဇင်းတို့မြန်မာနိုင်ငံမှာလိုနေတာဒီတောင်နှမ်းသာသနာပြုကိစ္စအများကြီးလိုနေတယ်တောင်နှမ်းမှာပဲဘုန်းကြီးကမှမသွားခြင်းမှုဖြစ်နေတယ်အဲ့ဒါမျိုးဖြည့်ရင်ဖြည့်ရင်နဲ့ဘုရားဘာသာအာနေရင်နေရင်နဲ့တို့သူတော်စင်များအခုနဗီတောင်နှမ်းကိုသွားရင်နိုင်ငံညရောက်နေတယ်လို့ဖြစ်နေတယ်။ဟိုကကြည့်ဒီကကြည့်ဆုံးစားခြင်းနဲ့စားစရာနေရာမရှိဘူး။ရေတောက်ခြင်းနဲ့တောင်းတောက်ဖို့တော့မလွယ်ဘူး။အဲ့ဒီပုံစံကိုနိုင်ငံအတွင်းထဲမှာဖြစ်နေတဲ့နေရာတွေအများကြီးရှိတယ်။မရှိဘူးလား
။
အဲအဲ့ဒါကြောင့်မို့ပြန်ပွားအောင်သာသနာပြုနေတဲ့ဘယ်နှမျိုးရတော့။ကဲနောက်တစ်မျိုးကတော့ကာကွယ်စောင့်ရှောက်သာသနာပြုနေတဲ့ပြောကြည့်ပါ။ကာကွယ်စောင့်ရှောက်သာသနာပြုနေကာကွယ်စောင့်ရှောက်သာသနာပြုနည်းဆိုတာဖရာတွေကိုစောင့်ရှောက်ရမယ်ကျောင်းတွေကိုစောင့်ရှောက်ရမယ်အဲ့ဒီကျောင်းတွေမှာနေလာတဲ့သာမဏေငယ်လေးတွေပေါ့အနာဂတ်ရဲ့မျိုးဆက်သစ်တွေကိုအသက်ကြီးကြတဲ့ရှေ့ကယဟန်တော်များဆရာတော်များကစောင့်ရှောက်ပေးနိုင်ရမယ်ဒီဘဝလေးနဲ့မြဲအောင်နောက်စာပေလေးတွေကိုသင်ညာကြက်ကြမှတ်ကြအောင်နောက်ကနေထောက်ပံ့မယ်ပံ့ပိုးမယ်သူတို့ရဲ့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးမယ်အဲ့ဒီလုပ်ငန်းလေးတွေကိုလုပ်ပြီးတော့သူတို့ဘဝလေးတွေကိုဘာလုပ်ရကာကွယ်စောင့်ရှောက်ရနောက်တစ်ခုကကိုယ့်ရဲ့ဘာသာတရားကိုစောင့်ရှောက်ရဒီဘာသာတရားနဲ့ပတ်သက်လို့ဘယ်နေရာမှာဘလို့ဖြစ်နေတယ်လဲဘယ်နန်းမှာအပြော့နေတယ်လဲအပြော့တဲ့နန်းကိုဘလို့လုပ်မလဲတို့သူတော်စင်များရှေ့ကနေနေကြတဲ့ဆရာတော်တန်ဃာတော်များနဲ့လူတကာရကမများအမြင်ကျဲကျဲနဲ့ဒီခေတ်မှာသာသနာပြုဖို့လိုတယ်ဒီမိုကရေစီတကယ်ကြကြနန်းနာရလာလုပ်ငန်းမလုပ်တဲ့ဘာသာတည်းခဏလေးကြွယ်သွားမယ်ဆိုတာကိုအခုလောလောဆယ်မြန်မာနိုင်ငံကိုပဲကြည့်ကြည့်ပေါ့တို့သူတော်စင်များငကိုကမဖြစ်တဲ့နော်ပြဿနာလေးတွေဖြစ်လာတာမရှိဘူးလား ရှိပါရဲ့ဗျာဒီပြဿနာလေးတွေဖြစ်လာတယ်အခုဘင်္ဂလားဒေ့ရှ်ကနေနမူနာပြသွားတာလေးတွေကြည့်ကြည့်ပေါ့အင်းအားနေတော့ရင်ဘယ်လိုပြဿနာတက်မယ်ဆိုတာတို့သူတော်စင်များသဘောပေါက်ပြီတော့သာသနာပြုဖို့မလိုဘူးလား
ဟုတ်
တယ်အဲ့ဒါကြောင့်သာသနာတော်ကြီးရည်ရှိတည်ဖို့ဆိုရင်နီးငါသွယ်နဲ့သာသနာပြုပါတဲ့နိဗ္ဗာန်သွယ်အာမေနပါဗျာဘာတွေလဲပြောရင
်
သာထိုးသာသနာပြုနီးမူရင်းမပြတ်ထိမ့်သိမ်းဆောင်လျှောက်သာသနာပြုနီးထွတ်တဲ့အောင်သာသနာပြုနီးပြန့်ပွားအောင်သာသနာပြုနီးကာကွယ်ဆောင်လျှောက်သာသနာပြုနီးကာကွယ်ဆိုတဲ့နာမတော့ဥစဉ်တို့တွင်မဟုတ်တို့သူတော်စင်တို့ရဲ့သာသမီတွေကိုပါကာကွယ်ထားဖို့လိုတယ်တို့သူတော်စင်တို့ကိုယ်တိုင်ကတည်းလှုပ်ချီတတ်တဲ့ပုဂ္ဂိုလ်မဟုတ်ဖ ೇನೆ သာသမီရဲ့ယင်နှဲကိုပါဘာသာတရားရှိနေဖို့လိုတယ်အဲ့ဒါမျိုးဘာသာတရားမရှိရင်တို့သူတော်စင်များအိမ်အောင်ကြတာတွေကြည်လိုက်ကြကျင်တာနဲ့ကြယူကျင်တာနဲ့ယူပြီးရင်ပြဿနာတွေတက်ဒါမျိုးတွေမရှိဘူးလားအဲ့ဒီပြဿနာတွေမဖြစ်ရလေအောင်တို့သူတော်စင်တို့ရဲ့သာသမီယင်နှဲမှာဘာသာတရားရဲ့အဆုံးအမလေးတွေပါထည့်ပေးထားဖို့မလိုဘူးလား
ဟုတ်ပါရဲ့ဗျာ
ကာကွယ်စောင့်ရှောက်သာသနာပြုနည်းသူတို့ဘာဘာသာတွေတို့သူတော်စင်များလိုက်လေးလာကြည့်ဘလောက်ထိသူတို့လူငယ်ကိုစီယုံထားသလဲဘလောက်ထိတို့သူတော်စင်များကာကွယ်ထားသလဲဆိုတာကိုနဗေးဘာသာတွေမှာစနစ်တကျလေးလာကြည့်ပါဟုတ်တယ်မဟုတ်လားအဲဒါကြောင့်သာသနာရည်ရှိတည်ဖို့ဆိုရင်နီလန်းဘဏ္ဍွေနဲ့သာသနာပြုပ
ါ
အေးအဲ့ဒါမျိုးသာသနာပြုကြတဲ့နေရာမှာဘာသာတရားရဲ့ခေါင်းဆောင်ဖြစ်တဲ့ဘုန်းကြီးရန်ရဲ့အခန်းကဏ္ဍတွေပို့ပြီးအရေးမကြီးဘူးလားက
ြီးပါ
ပို့ပြီးတော့အရေးကြီးတယ်တို့သူတော်စင်များအဲ့ဒီဆရာတော်တွေနဲ့ပတ်သက်ပြီးတော့ဒီလောကမှာနော်တို့အသက်ထင်ရှားနေရှိတုန်းကလုပ်ငန်းတွေအများကြီးလုပ်သွားကြတဲ့ဆရာတော်တွေလည်းအများကြီးမရှိဘူးလားရှိတယ်အဲ့ဒီအများကြီးရှိတဲ့နေရာမှာတကယ်သာသနာစိတ်အပြည့်အဝနဲ့လုပ်ငန်းလုပ်သွားတဲ့ဆရာတော်တပါးကတော့ဆရာတော်ဥဘုံတဲ့ဆရာတော်ဘယ်သူလဲလဲ
ဥဘုံပါဗျာ
ပြောကြည့်ပါအောင်ဘယ်သူလဲလဲ
ဆရာတော်ဥဘ
ုံပါဗျာအေးသာသနာတော်မှာတဲ့ဘုတ်သုံးဘုတ်ရှိတယ်တဲ့ဘုတ်ဘဏဘုတ်သုံးဘုတ
်ပါဗျာ
ပထမကဗုဒ္ဓပထမကဘာလဲဗုဒ္ဓ
ပါဗျာ
အဲ့ဒါတဘုတ်တဲ့အဲ့ဒါဖျားပွင့်လာတာဒါဗုဒ္ဓဘုတ်ပဲတဲ့နောက်နံပါတ်2ဘုတ်ကတော့ဗုဒ္ဓဂောတ ဘယ်သူလဲလဲဗုဒ္ဓဃောတအေးအရှင်မဟာဗုဒ္ဓဃောတပြောကြည့်ပါဦးအရှင်မဟာဗုဒ္ဓဃောတအရှင်မဗုဒ္ဓဃောတကလည်းဦးဇင်းတို့ရဲ့ကျေးဇူးရှင်သာသနာတော်ကြီးရဲ့ကျေးဇူးရှင်ဘာလို့လဲပြောရင်ရှင်မဗုဒ္ဓဃောတသည်သူကတော့အိန္ဒိယနိုင်ငံတောင်ပိုင်းသားအိန္ဒိယနိုင်ငံမှာနေရင်းနဲ့စာရီသင်တယ်စာရီတက်ပြီဆိုတဲ့အခါကျတော့သီဟိုကိုကြွားသွားတယ်ဘယ်ကြွားတော့
သီဟို
သီဟိုနိုင်ငံမှာစာကကြသီဟိုဘာသာဆင်ဟာလီဘာသာရှိတယ်အဲ့ဒီဆင်ဟာလီဘာသာကနေသီဟိုဘာသာကနေပြီးတော့ပါဠိဖြစ်အောင်ပြောင်းသွားတာဒီအဲ့ဒါရှင်မဗုဒ္ဓဘောဓပြောင်းသွားဘယ်သူပြောင်းသွားရှင်မဗုဒ္ဓဘောဓအေးပြောင်းသွားတယ်ရှင်မဗုဒ္ဓဘောဓကနေပြီးတော့အထက်ကရာတွေအများကြီးနော်ပြန်ရေးသွားတယ်ဘာတွေရေးသွားလဲအထက်ကရာတွေအေးအထက်ကရာလို့ပြောရင်ဒုသူရစင်များကောင်းနေနဲ့ရှုပ်ခြင်းရှုပ်မယ်စာပေမှာ3မျိုးအဓိကရှိတယ်ဘယ်နှမျိုး3မျိုးနံပါတ်1ကပါဠိတော်ဘာတယ်လဲပါဠိတော်ဆိုတာဘုရားရဲ့ original words ကိုပြောတယ်ဘုရားရဲ့မူရင်းစကားဘုရားရဲ့မူရင်းစကားတွေကိုပါဠိတော်အဲ့ဒီပါဠိတော်မှာမရှင်းသေးတဲ့ point လေးတွေရှိတယ်အဲ့ဒီအချက်လေးတွေကိုပြန်ရှင်းပြတာကအထက်ကရာမူရင်းကဘာလဲပါဠိတော်ပါဠိတော်ကမရှင်းတာကိုရှင်းတာကအထက်ကရာအထက်ကရာမှာမရှင်းတဲ့စကားလုံးလေးတွေကိုထပ်ရှင်းတာကတီကာတဲ့ဘာတယ်လဲတီကာအဲ့လိုဆိုတော့ main ဘယ်နှမျိုးလဲ3မျိုးပါဠိတော်အထက်ကရာတီကာအေးဒီအထက်ကရာတွေနဲ့ပတ်သက်ပြီးတော့ရှင်မဗုဒ္ဓဘောဓကတီဟိုကိုသွားပြီးတော့အများကြီးတီဟိုဘာသာကနေပြီးတော့ပါဠိဘာသာကိုသူပြောင်းပြီးရေးသွားတယ်အဲ့ဒါကြောင့်သာမန်ဉာဏ်စွမ်းအမှုရှင်မဗုဒ္ဓဘောဓကလည်းတကယ်ထက်ထက်မြက်မြက်ဆရာတော်ဖြစ်တဲ့အတွက်ကြောင့်သာသနာတော်မှာသူလည်းပဲဗုဒ္ဓဘုတ်ပဲတဲ့ဘယ်နှဘုတ်ရတော့ဗုဒ္ဓရဲ့ရှင်မဗုဒ္ဓဂောသရဲ့နောက်ခုနံပါတ်3ကတော့ဆရာတော်ဥဘုတ်တဲ့ဘယ်သူလဲလဲဆရာတော်ဥဘုတ်ဒီဆရာတော်ဥဘုတ်ကလည်းဗုဒ္ဓဘုတ်အနေနဲ့ကျန်နေခဲ့တယ်ဆိုတာဆရာတော်ကလည်းကျန်နေတော်တော်ပြုတ်သွားတယ်ဒုက္ခဒုက္ခကမရှိသေးတဲ့ဘာသာပြန်ကျမ်းစာတွေသူရေးသွားတာ60နဲ့တကျမ်းဘယ်နှကျမ်း60နဲ့တကျမ်းပြောကြည့်ပါဦးဘယ်နှကျမ
်း
60နဲ့တကျမ်းကိုကြိုးစားပန်းစားနေဆရာတော်အမြဲတမ်းစာကြည့်ပြီးတော့အမြဲတမ်းဒါကိုပဲသူလုပ်ငန်းလုပ်သွားတယ်နော်ဒီဆရာတော်ကလည်းသမိုင်းတွင်ပြီးတော့ကျန်ခဲ့တယ်ဒုသူတော်စင်များသူစာရေးတဲ့နေရာမှာခௌဒ္ဒသိက္ခာပါဠိတဲ့ပြောကြည့်ပါဦးခௌဒ္ဒသိက္ခာပါဠိပြောကြည့်ပါဦးဗါတယ်လေခௌဒ
္ဒသိက္ခာပါဠ
ိပါဗျာအဲ့ဒီကျမ်းပြုတော့ငါဆိုရင်အကြီးကျယ်ကိုပြဿနာတက်တယ်အဲ့ဒီခௌဒ္ဒသိက္ခာကိုဒီဆရာတော်ကြီးရေးတဲ့အချိန်မှာဆရာတော်ကကျမ်းမာရေးတွေဖောက်ကုန်တယ်အထိုင်တွေကတအားများတဲ့အခါကျတော့ဒူလာတွေစွဲလာပြီးတော့သွေးဝန်းသွားတယ်ဘာဝန်းနေသွားလဲသွေးဝန်းသွားတယ်နော်ဒူလာခဏခဏကင်ပြီးတော့အဲ့ဒီသွေးဝန်းနေခဏခဏသွားတယ်အဲ့ဒါမျိုးသွားတော့ဆရာတော်ကကျန်းရေးလိုက်နော်အဲ့ဒါဒီကျန်းကိုရေးရင်တို့ကြဘိုက်ကတစ်မျိုးဖြစ်လာတယ်အာတခါကုရီတွေသွားရပြန်ရောအဲ့ဒါမျိုးခဏခဏနဲ့သွားပြီးတော့ train လက်ကိုဝင်ဝင်နေရတဲ့အတွက်ကြောင့်အချိန်ပုံတဲ့အတွက်ကြောင့်ဆရာတော်ကဘလောက်ဒီသာသနာပေါ်မှာစေရနာထားလဲဆိုတော့ဒီကျန်းမပြီးပဲနဲ့ပြန်တော်မူသွားမှာကိုသူတော်တော်စိုးရင်အဲ့ဒါကြောင့်သူ့ရဲ့တပည့်တွေကိုဘာလို့ခိုင်းထားတော့ဆိုတော့အဲ့ဒီကုရီသူထိုင်တဲ့ပပလည်းမှာနော်ဒီနဘေးမှာရှိနေတဲ့အဲ့ဒီနန်ယံပေါ့ဘာတွေကိုလဲအဲရှင်းတော့ကတော့အသားနဲ့လှုပ်ထားကြတာအဲ့ဒီအသားနန်ယံကိုဒီအသားရိုက်ထားတဲ့ကုရီမှာရှိနေတဲ့နဘေးကကတ်ရိုက်ထားတဲ့အဲ့ဒီအသားကိုအိုးမဲတွေနဲ့တုတ်ခိုင်းနေဘာတွေနဲ့တုတ်ခိုင
်း
အိုးမဲတွေနဲ့တုတ်ခိုင်းနေဒီဘက်ကကုရီတက်ရင်နဲ့တစ်ဖက်ကနေတရဆက်ပြီးတော့အဲ့လောက်ကြီးရေးတယ်ဟုတ်လားအဲ့ဒါမျိုးရေးပြီးတော့ဆရာတော်ကုရီကဆင်းလာပြီဆိုရင်တပည့်တွေကအဲ့ဒီကုရီကိုသွားပြီးတော့ဆရာတော်ရေးတဲ့ဟာကိုပြန်ပြီးတော့နော်တစ်ဆင့်ပြန်ရေးရအဲ့လောက်ထိဆရာတော်ဟာကြိုးကြိုးစားစားအဲသာသနာရေးနဲ့ပတ်သက်လို့လုပ်ငန်းတွေလုပ်သွားတယ်လုပ်သွားပြီးတော့ငငယ်ရွယ်ရွယ်နဲ့ပဲနော်အသက်သိပ်မကြီးခင်ပြန်တော်မူသွားလိုက်တယ်50နဲ့5နှစ်မှာပြန်တော်မူတယ်ဘယ်နှစ်မှာ50နှစ်ပါဗျာပြောကြည့်ပါဦးဘယ်နှစ်နှစ်เออ90เนี่ย5နှစ်เปลี่ยนတော်မူသွားတယ်90เนี่ย5နှစ်အတွင်းထဲမှာဆရာတော်လှုပ်သွားတဲ့လှုပ်ရက်တွေကိုကြည့်ရင်တို့သူတော်စင်များဆရာတော်ကအဓိကအပြင်စာပေသမားပါသမားစာပေသမားခေါင်းထဲမှာဘုံကြီးဖို့ခေါင်းထဲမထည့်ဘူးဗာကြီးဖို့ အေးဘုံကံနေကြီးပွားဖို့ရအတွက်ခေါင်းထဲမှာထည့်ထားတာမရှိဘူးအဲတော့နာမည်ကြီးဖို့ခေါင်းထဲမှာမထည့်ဘူးဘာကြီးဖို့နာမည်ကြီးဖို့ခေါင်းထဲမှာမထည့်ဘူးဘာပဲကြည့်လဲစာပဲအမြဲတမ်းကြည့်တယ်အဲအဲ့ဒီဆရာတော်ရဲ့အကြောင်းကိုတို့သူတော်စင်များသိသင့်သိထိုက်တယ်သာသနာတော်ရဲ့ကျေးဇူးရှင်ပေါ့ဘာရဲ့ကျေးဇူးရှင်အေးအဲ့ဒါကျေးဇူးရှင်ဆိုတော့ဒီနေရာမှာသူ့ရဲ့မိဘတွေကိုတို့သူတော်စင်များချီးကျင်းရင်ဆရာတော်ဘုရဲ့ဇာတိကဘယ်ဘက်ကလဲပြောရင်တို့သူတော်စင်များမုံရွာရောက်ခုတယ်မို့လားအေးမုံရွာကနေပြီးတော့နော်မြောက်ဘက်ကိုထွက်ရင်အလုံးဟိုဘက်ဆက်ထွက်ရင်ဘာရှိလဲဘုဒ္ဓလင်ရှိတယ်ဟုတ်တယ်မို့လားအဲ့ဒီဘုဒ္ဓလင်ကနေပြီးတော့ချိုးဝင်သွားရင်ဆရာတော်ကြီးရဲ့ရွာလေးရှိတယ်ညောင်ကန်ရွာတဲ့ဘာရွာတဲ့အေးညောင်ကန်ရွာဆိုတာအဲ့ဒီရွာလေးမှာဆရာတော်ကြီးကိုမွေးဖွားတယ်သူ့ရဲ့ဖခင်မိခင်ဖခင်ကိုကြည်ရင်သူ့ရဲ့ဖခင်ကနော်ဦးအိုးတဲ့ဘယ်သူလဲလဲ
ဦးအိုး
အဲဦးအိုးဓကမာကြီးနာမည်ကဒေါ်မွေးဓကမာကြီးကဘယ်သူလဲလဲဒေါ်မွေ
း
ဘယ်သူနဲ့ဘယ်သူလဲလဲဦးအိုးနဲ့ဒေါ်မွေးဦးအိုးနဲ့ဒေါ်မွေးတို့ကနေပြီးတော့တက္ကရဘလောက်မှာဆရာတော်ကိုမွေးဖွားတယ်လေလို့ပြောရင်တထောင်149ခုပြောကြည့်ပါဦး149ခုပြောကြည့်ပါဦးဘယ်လောက်တယ်လဲ149ခုအဲ့ဒီ49ခုနေုံလာပြေကျော်နော်6ရက်နေမှာမွေးတယ်နေုံလာပြေကျော်ဘယ်နှစ်ရက
်
6ရက်နေမှာဆရာတော်ကြီးကိုအဲ့ဒါမွေးဖွားခဲ့တယ်အဲ့ဒီဂျေးရွာလေးမှာမွေးဖွားခဲ့တယ်ဆရာတော်ကငယ်စဉ်ကစပြီးတော့ဉာဏ်ပညာသိပ်ပြီးတော့ထက်မြက်တယ်ဉာဏ်ပညာကထက်ထက်မြက်မြက်ဆိုတော့အဲ့ဒီဆရာတော်ကိုဒီဆရာတော်လောင်းလျာလေးကိုသူ့ရဲ့နော်ခေါခင်ဖြစ်တဲ့ပုဂ္ဂိုလ်ကနေအစိုးကြီးဘုန်းကြီးကျောင်းအပ်တယ်ရှစ်နှစ်သားပဲရှိသေးတယ်ဘယ်နှစ်သားရှစ်နှစ်သားအေးရှစ်နှစ်သားမှရှိသေးတော့အဲ့ဒါဆရာတော်တွေကိုအမျိုးမျိုးပြောင်းပြောင်းပြီးတော့အဲ့ဒါအပ်တယ်နော်ဒီမှာဆရာတော်ဥပုပ်ရဲ့ဆရာများတဲ့ပြောကြည့်ပါဦးအဲဆရာတော်ဥပုပ်မှာဆရာတွေရှိတယ်အဲ့ဒီဆရာတွေတဲကပထမဦးဆုံးဆရာကဆရာတော်ဥပြေတဲ့ပြောကြည့်ပါဦးဆရာတော်ဥပြေဟေးသူတို့လက်ထက်ကနာမည်ကြီးကြီးတဲ့ခေါ်ကြတယ်ဘုန်းကြီးဘွဲတွေပျောက်ပြီးတော့နေတယ်နော်လူနာမည်မောင်ပြေဆိုရင်ဆရာတော်ကြီးဖြစ်တော့လဲဘာပြေဖြစ်သွားဆရာတော်ဥပြေဖြစ်သွားတယ်နော်ဆရာတော်ဥပြေဆိုပြီးတော့နော်အဲ့ဒီဆရာတော်ကြီးကတခြားကမဟုတ်သူတို့ညောင်ကန်ရွာကပဲပဲရွာကလေည
ောင်ကန်ရွာ
အေးညောင်ကန်ရွာကပဲအဲ့ဒီဆရာတော်ကြီးစီမှာအသက်ဘလောက်အပ်လိုက်တာလဲ၈နှစ်သားဟာ၈နှစ်သားသာပြောတယ်ညံကတကယ့်ကိုထက်ပဲတဲ့နော်အဲ့ဒီမှာညံပညာကသိပ်ပြီးတော့ထက်တော့ဆရာတော်ကြီးကသာသင်ပေးရင်းနဲ့ဆရာတော်ဥပ္ပေကသင်ပေးရင်းနဲ့ဩညံပညာသိပ်ပြီးတော့ထက်တာနည်းနည်းလေးကြက်ခိုင်းလိုက်တယ်နော်အဲ့ဒါကြက်ခိုင်းလိုက်တာနဲ့ဒီကိန်းနဲ့တန်းပြီးတော့စာတခုထိုးပေးလိုက်တယ်ဆိုရင်မကြဘူးတဲ့ခဏလေးနဲ့စာရတယ်နော်စာရတယ်ဆိုတော့အဲ့ဒီလက်ထက်ကနာမည်ကြီးတဲ့နော်စာပေကြက်တဲ့နေရာမှာနာမည်ကြီးတဲ့ပုဂ္ဂိုလ်3ယောက်ရှိတယ်တဲ့ဘယ်နှယောက်လဲ3ယောက
်ပါဘ
ုရားအေးနာမည်ကြီးတဲ့ပုဂ္ဂိုလ်အဲ့ဒါ3ယောက်ရှိတယ်ပထမဆရာဟိုယဟန်တပါးကနောက်ပိုင်းနာမည်ကြီးလာတော့ယဟန်ပေါ့နော်ဟိုဆရာတော် ਨੇ ပြောမယ်ဆိုတော့ဆရာတော်ဥသူတဲ့ပြောကြည့်ပါဆရာတော်ဥသူအဲ့ဒီဆရာတော်ဥသူဆိုတဲ့ဒီပုဂ္ဂိုလ်ကကလေးဘဝကစတယ်နော်တစ်ခေါက်ကိုဖတ်လိုက်တာနဲ့စာရတယ်တဲ့ဘယ်လောက်တယ
်
ဘုသူတော်ရှင်များဦးဇင်းတို့နဲ့တော့တော်တော်ကွာမယ်ပေါ့ဟုတ်လားနော်တစ်ခေါက်ဖတ်လိုက်တာနဲ့အဲ့ဒီစာမမေ့တော့ဘူးတဲ့ဥသူဟာနာမည်ကြီးအဲ့ဒီချိန်မှာနော်အဲ့ဒါဥသူကဆရာတော်ဥသူလို့နောက်ပိုင်းဖြစ်သွားတယ်သူကလည်းနာမည်ကြီးနောက်ကတပားကဆရာတော်ဥကြီးညိုတဲ့ဘယ်သူလဲလဲဆရာတော်ဥကြီးညို
ပါဗျ
ာအေးဆရာတော်ဥကြီးညိုကြတော့စာတစ်ခုကိုနှစ်ခေါက်ဖတ်ရတယ်ဘယ်နှစ်ခေါက်ဖတ်ရလဲတို့သူတော်သမီးဘယ်နှစ်ခေါက်လောက်ဆိုစာရလဲဟိုကတော့အဲ့ဒါတပားကတော့တစ်ခေါက်သေးတယ်နောက်တပားကဘယ်လောက်လဲနှစ်ခေါက်တယ်နောက်တပားကတော့ဆရာတော်ဥဘုတဲ့သူကတော့သုံးခေါက်တဲ့ဘယ်နှစ်ခေါက်သုံးခေါက
်
သာတခုကိုကြက်ခိုင်းနေဆိုရင်သုံးကောက်ပဲအဲ့ဒါဥပတိပဲပေါအောင်ဖတ်တယ်အဲ့ဒီသုံးကောက်ဖတ်ထားလိုက်တဲ့ဟာကလည်းရယုံနေမှုတသက်လုံးကိုမမေ့တာဘလောက်ပါမမေ့တာတသက်လုံးကိုမမေ့တာ ဟေးဦးဇင်းတို့ကတရားဟောတယ်မနေ့ကဟောခဲ့တဲ့တရားတော့တခါလေးပြန်ပြန်မေ့မေ့နေဟုတ်လားတသက်လုံးမဟုတ်ဘူးခဏလေးနေတယ်ဦးဇင်းတို့ကတော့မေ့မေ့သွားတာမရှိဘူးလားဟေးဘာတွေကွာလဲပြောတော့တမာရီအားတွေနဲ့စူးစိုက်မှုအားတွေပေါ့ဘာအားတွေလဲတမာရီအားတွေနဲ့စူးစိုက်မှုအားအဲ့ဒါကြောင့်အဲ့ဒီခေအဲ့ဒီခါကတကယ်နော်စာပေမှာထူးချွန်ကြတဲ့စကြက်ရင်ခဏလေးရတာဘယ်နှဦးလဲ
၃ဦး
ပြောကြည့်ပါဦးပါလေပြန်ပြောကြည့်ပါဘယ်နှပါ3ပါဘုရ
ား
ဟေးအဲ့ဒီ3ပါတိတ်ပြီးတော့ဆက်ဆက်မြဲမြဲဒီအဲ့ဒါဖြစ်ကြတယ်အဲ့ဒီတဲမှာဦးဇင်းတို့ရဲ့ဆရာတော်ဥပုပ်လည်းမပါဘူးလားမပ
ါပါဘ
ူးဒီကဲထဲမှာလည်းပဲတို့သူတော်စင်များတကယ်တော်တဲ့ဆရာတော်တွေရှိတယ်နော်တကယ်တော်တဲ့ဆရာတော်ဆိုတာကကုတိပိရိကကြက်ကြတဲ့ဆရာတော်တွေထဲမှာအငယ်ဆုံးဖြစ်တဲ့နော်တိပိရိကအသက်အငယ်ဆုံးနေတဲ့တိပိရိကပြီးသွားဘယ်ဆရာတော်လဲဘယ်ဆရာတော်လဲအသက်အငယ်ဆုံးနေပြီးသွားတာဆရာတော်ဥတ္တမင်္ဂလာတဲ့ပြောကြည့်ပါဦးဆရာ
တော်ဥတ္တမင်္ဂလာပါဗျာ
တိပိရိကဆရာတော်ဥတ္တမင်္ဂလာကြားဘူးလားကြ
ားပါရဲ့ဗျ
ာဦးဇင်းတို့ဒီနံဝက်လက်သားပဲနော်ဒီဘက်နံဝက်လက်ဆွေဘုံနှန်းလေးကဝက်လက်ကအဲအဲ့ဒီဆရာတော်ကလည်းပဲတို့သူတော်စင်များနော်အဲနာမည်ကြီးဘလောက်ထိသူကတနေ့တနေ့ကြက်နိုင်လဲလို့ပြောရင်အေဖိုးဆိုင်တယ်ဘလောက်လဲအေဖိုးဆိုင်သိတယ်မို့လားသ
ိပါပါတယ်
ဟာအေဖိုးဆိုင်တယ်တနေ့တနေ့စာမျက်နှာ90ရတယ်ဘလောက်ရလဲစာမျက်နှာတနေ့90 90ရဆိုအဲ့ဆရာတော်ကလည်းပဲတိပိရိကကိုအသက်28နှစ်နဲ့ပြီးသွားတယ်ဘလောက်နဲ့ပြီးသွားလဲအေးအဲ့ဒါမျိုးဆရာတော်တွေထူးထူးခြားခြားတွေမရှိဘူးလား
ရှိပါတယ်ခင်
ဗျာအဲ့ဒါမျိုးထူးထူးခြားခြားဆရာတော်တွေရှိတယ်အဲ့ဒီတည်းမှာဒီဆရာတော်တွေလည်းပဲတကယ်ဉာဏ်ပညာထူးချွန်တဲ့ပုဂ္ဂိုလ်ပေါ့အဲ့ဒါပထမဦးဆုံးသူသွားပြီးတော့ပညာသင်ရတာဆရာတော်ဘုသူတည်သင်ရတာလေဆရာတော်ဥပ္ပိတဲ့ပြောကြည့်ပါဦးဘုသူတဲ့
ဆရာတော်ဥပ္ပိပါခင်ဗျာ
ပြောကြည့်ပါဦးဘုသူတဲ့လေ
ဆရာတော်ဥပ္ပိပါခ
င်ဗျာအေးဆရာတော်ဥပ္ပိစီမှာသင်တယ်အဲ့ဒီဆရာတော်ကနေပြီးတော့စတင်ပေးလိုက်တာတော်တော်တက်ကျွမ်းလာတဲ့အခါကျတော့ဒီဆရာတော်ကနေပြီးတော့သူ့ရဲ့ဉာဏ်ဉာဏ်သွေးဟာသိပ်ပြီးတော့ကောင်းတယ်သူ့ရဲ့ဉာဏ်ဉာဏ်သွေးဟာသိပ်ပြီးတော့ကောင်းတော့ငါတဲ့ตาတဲ့ပုဂ္ဂိုလ်စီပို့ရမယ်ဆိုပြီးတော့ဆရာတော်ဥตาပုံစီကိုပို့တယ်တဲ့ဘုသူစီပို့တာပြောကြည့်ပါဦးဘုသူလည်းလေအေးအဲ့ဒီခေတ်ကတော့သူကခေါ်ကြတာကအဲ့တိုင်လူနာမည်တွေကြီးတယ်ပဲနော်ဆရာတော်ဥတ္တပုံဆိုတာလဲနဘေးမဟုတ်အဲ့ဒီညောင်ကန်ရွာမှာပဲတဲ့ဘယ်မှာလဲည
ောင်
ကန်ရွာပါဘုရားအဲ့လိုစတက်ပြီတက်တယ်မပေါ်ဘူးလား ပေါ်တယ်ပထမဆရာကဘယ်လိုလဲဥပ္ပိနောက်တစ်ပါးကဥတ္တပုံပ
ါ
ဘုရားဥတ္တပုံနောက်တစ်ပါးအဲ့ဒီဥတ္တပုံကလဲသူ့စီကိုသူစီကိုအဲ့ဒါစာသင်ပေးရင်းနဲ့နောက်ဒီကလေးကိုဘဲကိုဆက်အပ်တုံးဆိုတော့ဥပိုးစီကိုအပ်တယ်ဘုဇုစီကိုအပ
်ဥပိုးစီကိုအ
ပ်ဘာဖြစ်သွားလဲမသိဘူးစတတ်တဲ့ကူတော်ကြီးဖတ်ပြီးကြောက်လန့်သွားလားမသိဘူးဘယ်နှပါးရသွားလဲ
ဘု
ရားပြောကြည့်ပါဦးသူကလည
်း
ဘယ်နှပါးရပါ့မလ
ဲ
။ဟုတ်ပါပါဗျာ။အေးအဲ့ဒါနဲ့ရင်ဒီလိုစာရိကိုသင်ပြီးတော့နောက်ထပ်တပါးစီကိုထပ်အပ်တယ်။အဲ့ဒီဆရာကတော့ဥကွင်းနဲ့ဘယ်သူလဲလဲ
။
ပြောကြည့်ပါဦးဘယ်သူလဲလဲ
။
အေးအဲ့ဒီဆရာတော်တွေကိုဒီကလေးကိုတစ်စင်းတစ်စင်းနဲ့ဆက်ပြီးတော့အပ်သွားတယ်။ဒုသူတော်စင်များငယ်ငယ်ရွယ်ရွယ်နဲ့ပဲပညာတတ်ဖြစ်လာတယ်တဲ့။ပါတယ်လေ
။
အဲ့ဒါငယ်ငယ်ရွယ်ရွယ်နဲ့ပညာတတ်ဖြစ်လာတယ်။အဲ့လိုငယ်ငယ်ရွယ်ရွယ်နဲ့ပညာတတ်ဖြစ်လာတဲ့ဒီအချိန်မှာသူ့ရဲ့စာအများဆုံးသင်ခဲ့ရတဲ့ဆရာကဆရာတော်ဥပိုးတဲ့ဆရာတော်ဘယ်သူလဲလဲ
။
ဟေးအဲ့ဒီဆရာတော်ဥပိုးကိုနန်းတော်ကနေပြီးတော့ပင့်သွားတယ်တဲ့။ အဲ့ဒီချိန်မှာဘယ်မှာနန်းဆိုင်တယ်လဲဆိုတော့အင်းဝခေဆိုတော့ဒရဥပတ်မှာပေါ့နော်ဘယ်ဘက်လဲဒရဥပတ်မှာအဲ့ဒီဘာကြီးတော်မင်းလက်ထက်ပေါ့ဘယ်မင်းလက်ထက
်
အေးဘာကြီးတော်မင်းရဲ့လက်ထက်မှာအဲ့ဒီသူ့ရဲ့ဆရာဖြစ်တဲ့ဆရာတော်ဥပုအဲ့ဒီမှာပင့်သွားတယ်ပင့်သွားပြီးတော့ကြောင်းဆောက်ပြီးတော့လူရန်နေဘာဆောက်ပြီးတော့လူရန
်
အဲ့ဒါဘယ်သူကဆောက်လို့ပြီးလူရန်တော့ဆိုအများသိကြတယ်နမ်မတော်မေနုကဘယ်သူကလဲန
မ်မတော်မေနုပါဗျာ
အေးနမ်မတော်မေနုကနေပြီးတော့အဲ့ဒီမှာကြောင်းဆောက်ပြီးတော့လူရန်နေဆရာတော်ဥပိုးသူ့ရဲ့ဆရာအဲ့ဒီမှာတရင်သုံးတယ်ဆရာတော်အဲ့ဒီမှာတရင်သုံးပြီးတော့နော်တော်တော်ကြာတဲ့အခါကျတော့ဆရာတော်ကြီးဟာအဲ့ဒီကြောင်းမှာပဲပြန်တော်မူသွားတယ်ဘာဖြစ်သွားလဲဟဲ့လို့ဆိုတော့တပည့်ဖြစ်တဲ့ဥပုပ်ကလည်းထက်ထက်မြက်မြက်သူ့ရဲ့ဆရာဖြစ်တဲ့ဥပိုးကလည်းထက်ထက်မြက်မြက်အဲ့ဒါမျိုးနဲ့ဆိုတော့ဒီဆရာတော်ကြီးပြန်တော်မူသွားတဲ့အခါကျတော့ဒီနမ်မတော်မေနုဆောက်လုပ်ပြီးတော့လူတန်းနဲ့မေနုအုပ်เจ้าကြီးပေါ့ကြောက်ဘူးတယ်မို့လားကြောက
်ပါရဲ
့အေးအဲ့ဒီเจ้าကြီးမှာဆက်ပြီးတော့တန်ဃာတစ်ပါးတင်ဖို့ဆိုတဲ့ကိစ္စမှာကျတော့တော်တော်ခက်သွားတယ်ရှေ့ကတန်ဃာကသိပ်ပြီးတော့စာပေတက်ကြွန်းတော့သာမန်တန်ဃာလည်းပဲတင်လို့ကမဖြစ်ဘူးဆိုတော့အဲ့ဒါလိုက်ပြီးတော့ရှာကြတဲ့အခါကျတော့အမယားကနေပြီးတော့အကြံပေးတယ်ဆရာတော်ဥပုရဲ့တပည့်ဖြစ်တဲ့ဆရာတော်ဥပုကိုပင့်တယ်နဲ့တဲ့ဘယ်သူကိုပင့်တယ်လဲအေးဆရာတော်ဥပုကိုပင့်တယ်နဲ့လို့အဲ့ဒါမျိုးပြောတော့အာပင့်တာတော့ကိစ္စမရှိဘူးအဲ့ဒီဆရာတော်ကစာပဲကြည်နေတဲ့ဆရာတော်စကားကလည်းသိပြီးတော့ရှည်ရှည်ဝဲဝဲပြောတာမဟုတ်ဘူးတရားလည်းရှည်ရှည်ဝဲဝဲဟောတာမဟုတ်ဘူးအဲ့လိုဆိုတော့ဒီဆရာတော်စီကိုဘယ်သူသွားပြီးရှောက်မလဲလို့ပြောတော့ဘယ်သူမှမသွားရဘူးဖြစ်နေနော်ဆရာတော်ကပုံမှန်လေသူ့ဘာလို့သူ့လုပ်ငန်းသူ့လုပ်တော့အများကသူ့ကိုလေးစားတာကလည်းတကြောင်ကြောက်တာကလည်းတကြောင်ဆိုတော့မသွားရဘူးဖြစ်နေအဲ့ဒါနဲ့သူနဲ့စာသင်ဘက်ဖြစ်တဲ့ဆရာတော်ဥညာနာသတ်တင်ဘက်ကဘယ်သူလဲလဲဆရာတော်ဆရာတော်ဥညာဏကသူနဲ့တငယ်ချင်းစာလဲတက်တယ်တရားဟောလဲကောင်းတယ်ဆရာတော်ဥပုပ်ကစာတက်တယ်တရားရှိရှိဝေးဝေးမဟုတ်ဘူးနော်အဲလိုဆိုတော့သူနဲ့သတ်တင်ဘက်ဖြစ်တဲ့အခါကျတော့အများကနေပြီးတော့အဲ့ဒါဆရာတော်ဥညာဏစီကိုသွားပြီးတော့ရှင်ဘုရားဆရာတော်ဥပုပ်ကိုဒီမေနုအုပ်เจ้าမှာပြင့်ပြီးတော့เจ้าဘုန်းကြီးအနေနဲ့အဲ့ဒါသရင်သုံးသိခြင်းနဲ့ဘုရားရှင်ဘုရားလျှောက်ပေးပါ။အဲရှင်ဘုရားလျှောက်ပေးပါလို့အဲ့ဒါမျိုးပြောတော့အေးလိုက်မလိုက်တော့မသိဘူး။အဲ့ဒါလျှောက်တော့ပေးမယ်ဆိုပြီးတော့အဲ့ဒါဘုသူကသွားလျှောက်လဲ။ဆရာတော်ဥညာနာကနေပြီးတော့ဘုသူသွားလျှောက်လဲ
။
အဲဆရာတော်ဥပုပ်ကိုသွားပြီးတော့အဲ့ဒါလျှောက်တယ်။ဆရာတော်ဥပုပ်ကိုသွားပြီးတော့ဥညာနာကလျှောက်တဲ့အခါကျတော့ဆရာတော်ဥပုပ်ကဘာပြောလွတ်လိုက်တော့ဆိုတော့ငါမင်းဆရာမလုတ်ချင်ဘူးပါတယ်လေင
ါမင်းဆရာ
မလုတ်ချင်အေးတိုင်းပြည်အုပ်ချုပ်တဲ့မင်းရဲ့ဆရာနေနဲ့ငါမလုတ်ချင်ဘူးတဲ့စာကြည့်ပြက်တယ်အလုတ်ရှုပ်တယ်တဲ့ပါတယ်လေစာကြည့်ပြက်တယ်အလုတ်ရှုပ်တယ်သို့သူတော်စင်များစိတ်သက်ကိုပြောတာပါဟုတ်လားဘလောက်ကြီးညိုကိုကောင်းတော့ပေါ့တော်တော်များများကအဲ့ဒါမျိုးသာပြင့်မယ်ဆိုရင်သူရောကိုရောလိုက်မဲ့ပုံကိုယ်လေးကြီးတယ်ဟုတ်တယ်မို့လားခုဒီမှာကြတော့ပါတယ်လေမင်းဆရာမလုတ်ချင်ဘူးပါတယ်လေစာကြည့်ပြက်တယ်စာကြည့်ပြက်တယ်အလုတ်ရှုပ်တယ်ပြောကြည့်ပါဦးပါတယ်လေစာကြည့်ပြက်တယ်အလုတ်ရှုပ်တယ်ဒီတကယ်လေးပဲတို့သူတော်စင်များစဉ်းစားကြည့်လို့ရှင်ဟိုသွားရဒီသွားရကိစ္စတွေများလာเสียအကြောင်းမရှိဘူးလားရ
ှ
ိပါတယ်ခင်ဗျအဲ့ဒါနဲ့စာလည်းကြည့်ပြက်တယ်အလုတ်လည်းပဲရှုပ်တယ်ငါမင်းဆရာမလုတ်ချင်ဘူးလို့အဲ့ဒါမျိုးပြောပြီးတော့လွတ်တော့အဲ့ဒီနားမှာဆရာတော်ကအမျိုးမျိုးပြောတယ်ရှင်ဘုရားဒီเจ้าမှာတရင်သုံးသွားတာကရှင်ဘုရားရဲ့ဆရာဖြစ်တဲ့ဆရာတော်ဥပိုးတရင်သုံးသွားတာဆရာတော်ဥပိုးနေရာမှာရှင်ဘုရားမဝင်ရင်ဖြစ်ပြပုဂ္ဂိုလ်တွေဝင်ပြီးတော့များနေရင်အလကားနေရင်ဘုရားသာသနာတော်အတွက်လည်းမကောင်းဘူးအရှင်ဘုရားဒီလိုကြွပြီးတော့တရင်သုံးတဲ့မှာလေအရှင်ဘုရားစကားမပြောလို့ကမပြောနဲ့ကိုယ်စာကိုကြည့်ပြီးတော့အဲ့ဒီเจ้าကြီးမှာနေလို့ရပါတယ်လို့ပြောလိုက်တဲ့အခါကျမှဆရာတော်ကအဲ့ဒီเจ้าကိုနေဖို့ရလက်ခံလိုက်တယ်။ကဲလက်ခံလိုက်ပြီဆိုတော့ကဲကောင်းပြီဆိုပြီးတော့ဆရာတော်ဥညာဏကအဲ့ဒါဒီဘက်နေပြည်တော်ဘက်ကိုလာခဲ့တယ်ပေါ့အင်းဝဘက်ကိုလာပြီးတော့တန်ခါအများကိုလည်းပဲအဲ့ဒါပြောတယ် တန်ခါများကိုပြောပြီးတော့ဒီမင်းဘက်ကိုလည်းပဲပြောတယ်ပေါ့ဆရာတော်ကတော့ဒီလိုလျှောက်ခဲ့ပြီလို့ပြောတော့ဟာအဲ့လိုဆိုကောင်းတာပေါ့ခင်ဗျာတပည့်တော်တို့ဒီကအခမ်းအနားနဲ့သွားပြီးတော့ပြင့်မယ်ဆိုပြီးတော့ဒီဘက်ကအဲ့ဒီအင်းဝါကသူတို့နန်းတွင်တဲ့ကပုံကိုယ်တွေအကုန်စုပေါင်းပြီးတော့အခမ်းအနားကြီးကြီးကျယ်ကျယ်နဲ့ဘယ်ကိုသွားပြင်တာလဲဆရာတော်သရင်သုံးနဲ့ညောင်ကန်ရွာကိုဘယ်ရွာကိုလဲအဲ့ဒါညောင်ကန်ရွာကိုသွားပြီးတော့ခန္ဓာနာနာကြီးနဲ့အဲ့ဒါပင့်တယ်ဆရာတော်ကခန္ဓာနာနာလောက်တာလည်းမကြိုက်ဘူးဆိုတော့အဲ့ဒါရောက်လဲရောက်သူ့လဲဝှစ်ချရောအဲ့ဒါဘာလာလောက်ကြတာလဲဆရာတော်လာပင့်တာပါဗျာဆိုဆရာတော်အဲ့ဒါဟိုကြည့်ကြည့်ကြည့်တော့ခန္ဓာနာနာတွေသိပ်လောက်ထားတော့ကဲဟုတ်ပြီတဲ့အဲ့လို့ဆိုသင်တို့ဒီတိုင်းပြန်နဲ့နော်သင့်တော်တဲ့အချိန်ငါလာခဲ့မယ်ဟုတ်လားစတာထွက်ကွာမင်းတို့ဒီတိုင်းပြန်တဲ့တော်တဲ့အချိန်ရာသီဥတုကောင်းတဲ့အချိန်မှာငါဖာသာငါလာခဲ့မယ်ဆိုပြီးတော့ဒီနေရာလေးလေကြီးညိုစရာတို့သူတော်စင်များခံခန္နာနာထဲတဲ့ဝါဝါဆရာတော်ဟာမကြိုက်ဘူးဆိုတဲ့မူရင်းစိတ်လေးဟုတ်တယ်မလားအဲ့ဒီစိတ်တည်းကအခုလောတို့ဦးစင်းတို့ရဲ့ဆရာဖြစ်တဲ့မင်းကွန်းဆရာတော်ကြီးနဲ့သွားပြီးတော့တူတယ်မင်းကွန်းဆရာတော်ကြီးသတင်းသုံးတဲ့နေရာရောက်ဘူးလားမ
ှန်ပါရဲ့
ဓမ္မနာရတိုက်တယ်တို့သူတော်စင်များသွားကြည့်ပေါ့ဒီမြန်မာနိုင်ငံမှာပထမဆုံးတိပိကပြန်တဲ့ဆရာတော်နေသွားတဲ့နေရာလို့တောင်မထင်ရဘူးအသားချောင်းလေးနဲ့နေရာလေးနော်ဒီမှာတစ်ထက်လေးနဲ့ဦးဇံသွားလို့ရှင်လည်းအမြဲတမ်းလက်နှစ်ဆက်နဲ့ရိုက်ပြီးတော့ကြမ်းပြုတ်နေတာကြီးရဲ့များနော်သာရတောက်တာလေးသွားကြည့်လည်းပဲတကယ်ရိုးရိုးသားသားပေါ့ဒီဆရာတော်ကြီးကလည်းပဲအဲ့ဒီပုံစံပဲအဲ့ဒါခန်းခန်းနာနာထဲထဲဝါးမကြိုက်တော့ကဲမင်းတို့အဲ့ဒါသွားနေဒီဥတုကောင်းတဲ့အခါရာသီဥတုကောင်းရင်တော့ငါကြွခဲ့မယ်ဆိုအဲ့ဒါရာသီဥတုကောင်းတဲ့အချိန်ကျတော့သူ့ကိုယ်တိုင်ကြွလာတယ်နော်ကြွလာပြီးတော့အဲ့ဒီအကြောင်းမှနေဆိုတော့လေအဲ့ဒီခေအဲ့ဒီခါကတန်းမနေရဘူးဒီဆရာတော်ကိုခုနှစ်ရက်နော်မေးခွန်းနေမေးရဲ့ဘယ်နှစ်ရက်လဲပညာတက်ပြီဆိုတဲ့တန်ဃာတော်များစုစည်းထားပြီးတော့ဆရာတော်ဥပုဘ်ရှိကထိုင်ခိုင်းထားပြီးအဲ့ဒါမေးခွန်းနေဘယ်နှစ်ရက်မေးတယ်ခုနှစ်ရက်မေးတယ်ခုနှစ်ရက်ဆိုတာမေးတဲ့မေးခွန်းတွေအကုန်လုံးသူကအဲ့ဒါဖြေးချတော့ရောရောရောနဲ့အကုန်ဖြေးချလိုက်တော့အကုန်လုံးကလက်ဖြားခါပြီးတော့နော်အဲ့ဒီဆရာတော်ကြီးကိုဒီမေနုဆောက်လုပ်ပြီးတော့လူရန်တဲ့ဘာကြောင်းလဲမေနုအုပ်ကြောင်းအဲ့ဒီကြောင်းမှာအဲ့ဒါဆရာတော်ကြီးဒါရောက်သွားတယ်တဲ့ဒါဆရာတော်ဥပုဘ်ကိုပင့်ဆောင်ခြင်းဆိုတဲ့ကာဏမှာကိုဦးဇင်းတို့နောင်လာနောင်သားပုံကိုယ်တွေအတွက်မှတ်သားစရာလေးတွေမရှိဘူးလား
ရှိပါတယ်
အေးနောင်လာနောင်သားပုံကိုယ်တွေအတွက်မှတ်သားစရာရှိတယ်စားပေးအကြည့်ပြက်မဲ့လုပ်ငန်းတွေသိပ်မလုပ်သင့်ဘူးဆိုတာကိုဒါနမူနာပြနေဟုတ်တယ်မလားအေးစားမလုပ်ဖြစ်ဖဲနဲ့နေမယ်ဆိုရင်သာသနာတော်အတွက်ဒါအများကြီးနစ်နာမယ်ဆိုတာကိုပြတာနောက်တစ်ခုကခန္ဓာနာနာထဲတဲ့ဝါဝါကိုလူတိုင်းကကြိုက်သလားမကြိုက်ဘူးလားဒါပေမဲ့ယန်းတန်ကဒီအဲ့လောက်ခန္ဓာနာနာထဲတဲ့ဝါဝါကိုမလိုက်သင့်ဘူးဆိုတာကိုလေသင်္ကန်းစာကြီးလို့မရဘူးလားမ
ှန်ပါ
ဗျာဒါဆရာတော်ကြီးပင့်ဆောင်တဲ့ကန္နာလေးကနေဒုသူတော်စင်မြားပြောဘဝသင်္ကန်းစာပေါ့ဟုတ်တယ်မလားအဲ့ဒါနဲ့တင်ဒုသူတော်စင်မြားဒီဆရာတော်ကြီးနဲ့ပတ်သက်ပြီးတော့နော်သူ့ဖခင်နဲ့ဒီဆရာတော်ကြီးရဲ့ဆက်ဆံရေးကြည့်ပြန်တော့လေဒုသူတော်စင်မြားတန်ဝေကကျူစရာလဲကောင်းတယ်ပေါ့နော်မိဘရဲ့မေတ္တာဆရာတော်ကြီးရဲ့စိတ်ဓာတ်ဒီနေရာလေးကိုကြည့်ကြည့်လိုက်ရင်ဆရာတော်ကြီးရဲ့အဖေကဘယ်သူလဲဦးအိုတဲ့ပြောကြည့်ပါဦးဘယ်သူလဲအဲဦးအိုကဒုသူတော်စင်မြားဒေါ်မွေးတဲ့တောင်မှပို့ပြီးတော့သူ့သားကိုချစ်တယ်တဲ့အဲ့လိုဆိုတော့ညောင်ကန်ရွာမှာတရင်သုံးလုံးကဖြစ်သွားတဲ့ဒီသူ့ရဲ့ဖခင်နဲ့ဒီဆရာတော်လောင်းလျာဒီကိုရင်ဘုံနဲ့ဖြစ်တာလေးကိုပြောပြတာနော်ဒုသူတော်စင်မြားဆရာတော်ကြီးအဲ့ဒီเจ้าမှာသတ်တင်နေရဲဆိုတော့သူ့ရဲ့အဖေဖြစ်တဲ့ဦးအိုကတောသွားပြီဆိုရင်အဲ့ဒီကြောင်းထဲကနေဖြတ်ဖြတ်သွားတယ်။ကြောင်းထဲကနေဖြတ်ဖြတ်သွားပြီးတော့သူ့သားကိုလှမ်းလှမ်းကြည့်တယ်။နော်။စာပြက်နေတာတွေ့ရင်ဝမ်းသာပြီးတော့သူ့သားကိုနှုတ်မဆက်ရဘူး။ဘာလို့လဲပြောရင်စာကြက်ပြက်မှဆိုလို့။ဘာကြက်ပြက်မှဆိုလို့။စာ
ပြက်ပြက်မှဆို
လို့ပါ။အေးပထမကတော့အဲ့ဒီစိတ်ဓာတ်တွေနဲ့ပဲ။အဲ့ဒါစာကြက်ပြက်မှဆိုလို့ဆရာတော်ကိုသွားသွားပြီးဒီကိုရင်လေးကိုသွားသွားပြီးနှုတ်မဆက်ဘူး။ဒီတိုင်းပဲသွားတယ်။ဟိုကလည်းပဲသူ့ဖေဖြတ်သွားလို့လဲကိုမကြည့်ဘူးနော်။သူ့ဘာသာသူကိုရင်ကလေးကအဲ့ဒါမျိုးစာပဲဒီတိုင်းပဲဖတ်နေတယ်။အဲ့ဒါမျိုးနေရင်းနဲ့တဖြည်းဖြည်းနဲ့အရွယ်လေးရလာတဲ့အခါကျတော့ ဒီဆရာတော်ကလည်းပဲအသက်ရွယ်လေးဒါနည်းနည်းပါးပါးရလာပြီဒါပေမဲ့ကိုယင်ဘဝပဲရှိသေးတယ်ဘယ်ဘဝလဲ
ကို
ယင်ဘဝပါဗျဟမ်ကိုယင်ဘဝပဲရှိသေးတယ်သူ့ရဲ့ဖခင်ကြီးကနော်အဲ့ဒီဖြက်ပြက်သွားဒီလိုနဲ့ပဲနေလာလိုက်တာတရက်ရောက်တော့ဖခင်ကြီးယောဂဖြစ်တယ်ဘာဖြစ်လဲ
ဘ
ာဖခင်ကြီးယောဂအပြင်းထန်ဖြစ်တယ်အဲ့ဒါမျိုးအပြင်းထန်ဖြစ်ပြီးတော့တလလောက်နော်အိမ်ထဲကအိမ်ပြင်ကိုမထွက်နိုင်ဘူးအဲ့ဒီအိမ်ထဲကအိမ်ပြင်ကိုမထွက်ဘဲနဲ့ထဲထဲမှာယောဂဝေဒနာတွေခံစားပြီးတော့နေနေရအဲ့ဒါမျိုးနေနေတာကိုဆရာတော်ကတခါမှလာပြီးတော့မမေးဘူးတဲ့ကိုရင်ကနော်တစ်ချိန်မှလာပြီးတော့မမေးဘူးဒီဘက်ကသူ့သားကိုချစ်တဲ့စိတ်ကလည်းပါဟောသူ့သားလာလို့လာမယ်လို့သူထင်ထားပေမဲ့ဆရာတော်လောင်းလျာကိုရင်ကသွားရလားမသွားဘူးဒီတိုင်းပဲတလလုံးလုံးအဲ့ဒါနဲ့တလလောက်ဒီလောက်ကြာတဲ့အခါကျတော့သူ့သားကိုမမြင်ရတာလဲကြာတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဩငါသားကငါစီမလာတော့လဲငါသွားရမှာပေါ့ဆိုပြီးတော့ကျမကြီးကလည်းသိပ်မကောင်းသေးဘူးတိုးဆိုတာသိတဲ့အတိုင်းနော်ဟိုတော်တော်များများစောင်းကြီးတွေခြုံခြုံပြီးတော့နေကြတာများတယ်အဲ့ဒါနဲ့ရင်ခေါင်းမီးကြီးခြုံနော်စောင်းခြုံကြီးနဲ့ပေါ့ကြောင်းလေးကိုသွားတယ်သူ့သားကိုရင်ကိုမြင်မြင်လုံးလို့ဆိုသွားတော့ကောင်းကခြုံတာတော့ဘသူတွေဘာတွေကလည်းပဲအဲ့ဒါမသိတော့ကြောင်းကခွေးတွေကအကုန်ဝင်ပြီးတော့နော်အဲ့ဒီသူ့ရဲ့ခွားကင်ကိုဆွဲတယ်ရှေ့ကဆွဲနောက်ကဆွဲအကုန်ဆွဲဆိုတော့အကုန်လုံးအော်ကြဟစ်ကြနေရုပ်ရုပ်သေးသေးဖြစ်သွားကျန်တဲ့ဥစဉ်ကိုရင်နေအဲ့ဒါအပြင်ထွက်ပြီးတော့ခွေးတွေခြောက်ကြပြုတ်ကြမောင်းထုတ်ကြဟိုဘက်ကအဲ့ဒီနံထိုင်းနေတယ်ဒီဆရာတော်ဥပုပ်လောင်းလျာကိုရင်ကစာပဲကြက်နေတယ်ဟိုဘက်ကဖြစ်နေတာကိုလည်းကိုမကြည့်တာဟုတ်လားအဲ့ဒီလိုဖြစ်ပြီးတော့ဒီစာပဲကြက်နေတော့ဟာသွေးတွေကလည်းသွေးတန့်ရဲရဲနဲ့ဖြစ်ပြီးတော့သူ့သားပေါ်မှာသူ့ရဲ့အဖေနော်ဘယ်သူလဲလေဥအိုကအေးတော်တော်စိတ်နာသွားပြီတော့နော်စိတ်နာသွားပြီသူ့သားကိုမလာတဲ့သူ့သားကိုအဝေးကနေပဲလှမ်းអော်ထားခဲ့တယ်အေးမောင်ဖို့ရမင်းမှနေနိုင်တာမဟုတ်ပါဘူးဟာတယ်လေမောင်ဖို့ရမင်းမှနေနိုင်တာမဟုတ်ပါဘူးဆိုပြီးတော့အဲ့ဒီအချိန်ကနေစပြီးတော့သူ့ရဲ့ဖခင်ကသူ့သားစီတစ်ခေါက်မှမသွားတော့ဘဲနဲ့သီသီထိအဲ့ဒါသူ့သားနဲ့သူနဲ့တွေ့မသွားတော့ဘူးတဲ့အဲ့လောက်ကြီးဘုဘကဖခင်ကလည်းကြည်ရတာအမာပဲဟုတ်လားနော်ဖခင်ကလည်းစိတ်တဲ့အမာဘုဘကသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းစိတ်တဲ့အမာဒါပေမဲ့မကောင်းအောင်လုပ်လိုက်တာတော့မဟုတ်ဘူးတစ်ဖက်ကလည်းစာပေသမားပါသမားလည
်းစာပေသမား
တစ်ဖက်ကတော့မေတ္တာသမားပေါ့ပါသမားလည်းမေတ္တာသမားအေးဒါပေမဲ့ဆရာတော်ကြီးကအဲ့ဒီတိုင်းပဲနေလိုက်တော့ဆရာတော်နောက်ပိုင်းသီသီထိပဲအဲ့ဒါမတွေ့ဘဲနဲ့ဒီတိုင်းပြီးသွားကြတယ်တဲ့ဒါလေးကလည်းဘဝသင်္ကန်းစာပေါ့တို့သူတော်စင်များယူတတ်မယ်ဆိုရင်နောင်လာနောင်သားဖြစ်တဲ့ပုဂ္ဂိုလ်ဟာဆရာတော်ကြီးလိုကိုကနေနိုင်ရင်တော့ကိစ္စမရှိဘူးဆရာတော်ကြီးလိုပုံစံလည်းမဟုတ်ဘဲနဲ့မိဘကိုပြစ်ပြစ်ခါခါနဲ့အဲ့ဒါမျိုးတော့မလုပ်လိမ့်နဲ့ဟုတ်တယ်မဟုတ်လားဒါကဆရာတော်ကြီးကမိဘကိုမကြည့်ဘူးသာသနာကိုကြည့်တာဘယ်ကိုကြည့်တာဘယ်ကိုမကြည့်ဘူးလဲမိဘကိုမကြည့်ဘူးသာသနာကိုကြည့်ပြီးတော့အဲ့ဒါမျိုးဖြစ်သွားတယ်ဒါလည်းပဲတို့သူတော်စင်များဆရာတော်ဥပုပ်ရဲ့ထူးထူးခြားခြားပေါ့ဥစဉ်တို့လောကထဲမှာရှိတဲ့ယန္တန်ကဆိုရင်ဒီဟာမျိုးနေနိုင်ဖို့တော်တော်မလွယ်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါဆရာတော်ဥပုပ်နဲ့ဒါကဖခင်ကြီးရဲ့ဒီထင်ရှားတဲ့ဖြစ်ရလေးပေါ့နောက်ထပ်ဘာဖြစ်တော့ဆိုတော့ဆရာတော်ဥပုပ်နဲ့ဗာကြီးတော်မင်းတဲ့ဗာတယ်လေ
ဒ
ီဆရာတော်ဥပုပ်နဲ့ဘာကြီးတော်မင်းကြတော့သူကဖြစ်သွားပုံလေးကြတော့ခုနပြောသလိုပဲဆရာတော်ကအဲ့ဒါမြို့ကိုဘာလို့ရင်ကြွလာမှာလဲလေရာသီဥတုကောင်းရင်သူကြွလာမယ်လို့ပြောလိုက်ပြီးတော့အဲ့ဒါအင်းဝနေကြီးတော်ကိုဆရာတော်ရောက်လာတယ်အဲ့ဒါရောက်လာပြီးဟိုကမေခွန်းနေပါတယ်လဲမေးကြပြူကြအဲ့ဒါမျိုးပြီးသွားတော့ကျောင်းတော်ကိုဆရာတော်ကိုပင့်ပြီးတော့အဲ့ဒါကျောင်းတော်မှာနော်မေနုအုပ်ကျောင်းမော်တီရောက်သွားပြီအဲ့ဒါမျိုးရောက်သွားပြီဆိုတော့ဆရာတော်ရောက်သွားပြီတို့သွားပြီးတော့ကတော့မှဖြစ်မယ်ဆိုပြီးတော့အဲ့ဒါဗာကြီးတော်မင်းနဲ့မိဖုရားဖြစ်တဲ့နမ်မတော်မေနုတို့သူတော်စင်များနမ်မတော်မေနုရဲ့သမီးကစင်ဖြူမရှင်ဟုတ်တယ်မဟုတ်လားစင်ဖြူမရှင်ဆိုတာတခြားမဟုတ်သူ့ဖုရားလက်တို့ရဲ့အမေနော်အဲအဲ့ဒီကနေဆက်ဆက်ခဲ့တယ်တကယ်ဟိုအမျိုးသမီးဆိုပေမဲ့ထက်ထမြက်မြက်ကြီးကြီးတဲ့သူတို့မိသားစုပါလေနော်အဲ့ဒါမျိုးနဲ့လာကြအဲအဲ့လိုဆိုတော့ဒီမိဖုရားနမ်မတော်မေနုနဲ့နော်အဲ့ဒါဆရာတော်ကြောင်းကိုသွားကြတယ်။နောက်ကသူ့ရဲ့နန်းနှင်းကနော်ဝန်နှန်းတွေရောအများကြီးအဲ့ဒီမှာသွားမူကြီးမရရရောသွားပြီးတော့ဆရာတော်ကိုဝစ်ချတယ်။ ဝိချရင်လည်းဒီဘက်ကစတွေ့တွေ့ခြင်းဆိုတော့ဘာကြီးတော်မင်းကနေလှမ်းပြီးတော့ဆရာတော်ကိုပြောတယ်ဆရာတော်ကိုလျှောက်ထားတယ်ပေါ့အရှင်ဘုရားတပည့်တော်ကိုတရားလေးချီးမြှင့်တော်မူပါဗျာဗါတယ်လေတရားလေးချီးမြှင့်တော်မူပါဗျာတဲ့အဲ့လိုချီးမြှင့်တော်မူပါဗျာဆိုဆရာတော်ကစတာထွက်ကလေးကစကားရှိရှိဝေးဝေးကပြောတာမဟုတ်ဘူးဆိုတော့ဘာပြောတော့ဆိုတော့မင်းဆိုတော့မင်းကျင့်တရားနဲ့ညီအောင်နေဗါတယ်လေမင်းဆိုတော့မင်းကျင့်တရားနဲ့ညီအောင်နေတယ်ဆိုရင်တို့သုံးမတရားမလိုဘူးပြောကြည့်ပါမင်းညင့်တရားနဲ့နေတယ်တို့သုံးမတရားမလို့မင်းညင့်တရားနဲ့မညီဘူးဆိုရင်လေတို့နဲ့မဆိုင်ဘူးအဝီစိနဲ့သာဆိုင်တယ်ဘာနဲ့ပဲဆိုင်တယ်အေးမင်းညင့်တရားနဲ့မညီဘူးဆိုရင်လေတို့နဲ့မဆိုင်ဘူးအဝီစိနဲ့ပဲဆိုင်တယ်ဆိုတာစတာထွက်ကလေးကပြဿနာကစလာတယ်ဒါပေမဲ့ဒီဘက်ကမင်းကလည်းပဲတကယ်ကိုစိတ်နှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ဆိုတော့သဘောကျတယ်သူဖေရတော်ဒီလိုပြောတာကိုသဘောကျတယ်နော်အဲအဲ့ဒါမျိုးဖြစ်ပြီးတော့ဩအင်းကဲဟုတ်ပါပြီဆိုဆရာတော်ကိုဒီတိုင်းလေးဝစ်ချပြီးတော့အဲ့ဒါပြန်ပြီးတော့နော်အဲဆင်းခဲ့ကြအဲ့ဒီအတိုင်းပဲဆရာတော်စီသွားလို့ရှိရင်သူကအချိုးစစ်ကမကြအောင်ကြီးတဲ့ဖြစ်နေတယ်ဘရော့သွားသွားတခါတခါရောက်တော့လည်းပဲသူ့ရဲ့မူမတ်တွေနဲ့ဆရာတော်စီကိုသွားမယ်ဆိုပြီးတော့အဲ့ဒါဒီဘက်ကဘာကြီးတော့မင်းကြီးကိုယ်တိုင်ကသွားမှာဆိုတော့သူ့ရဲ့ဝန်ထမ်းဖြစ်တဲ့မူမတ်တွေကကြိုးသွားပြီးတော့အဲဒီဘုန်းကြီးကျောင်းထဲကိုအရင်သွားတယ်အဲ့ချိန်မှာဆရာတော်ကြီးကတပြက်စီလဲပါလဲနေတပြက်စီလဲနေတယ်ဆိုတော့အရှင်ဘုရားမင်းကြီးကြွလာတော့မှာပါဘုရားဗါတယ်လေမင်းကြီးကြွလာတော့မှာပါဘုရားမင်းကြီးကြွလာတော့ငါကြိုးစုပြီးနေရာပေးနေရမှာလားပါတယ်လေမင်းကြီးကြွလာတာကိုငါကကြိုဆိုပြီးနေရာပေးရမှာလားဆိုတော့ဟိုအာဂန္ဓုကစာပေတိုင်းဆိုတော့အာဂန္ဓုကဟိုပြုတ်ရမှာလားပါတယ်လေအာဂန္ဓုကဟိုပြုတ်ရမှာလားအာဂန္ဓုကဆိုတာဧည့်သည်လာရင်ပြုတ်ရတဲ့ဝတ္တရားပြောကြည့်ပါဦးဧည့်သည်လာရင်ပြုတ်ရမယ်ဝတ္တရားအေးမင်းတို့မင်းကြီးလာတာကိုငါကထွက်ကြိုပြီးတော့အာဂန္ဓုကဟိုပြုတ်ရမှာလားလို့ပြောလွတ်လိုက်တယ်အဲ့ဒါနဲ့ရှေ့ဆက်ပြီးတော့မလျှောက်ရဲဘူးနောက်ပြန်ပြီးတော့လှဲ့သွားကြတယ်အမင်းကဒီတိုင်းလာတော့နော်ကဲခုနမင်းတို့ဘဲသွားလိုက်တယ်ဆရာတော်စီကိုသွားလိုက်တယ်အဘာသွားပြောကြတာလဲဩမင်းကြီးလာမယ့်အကြောင်းကျွန်တော်တို့ကသွားပြီးတော့ဆရာတော်ကိုလျှောက်ထားတာပါတဲ့အေးမင်းတို့မို့သာလျှောက်ရဲတဲ့ငါဆိုမလျှောက်ရဲဘူးဆိုပြီးတော့မင်းကိုယ်တိုင်ကပါအဲ့ဒါမျိုးပြုံပြုံနဲ့ဖြစ်ပြီးတော့ဆရာတော်ကိုကြီးညိုရှာတယ်တို့သူတော်စင်များဘာပဲပြောဆရာတော်ကညီသလားမညီဘူးလား
ညီပါတယ်
အေးဆရာတော်ကညီတယ်ဒီဘက်ကမင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းငါ့ကိုဒီလိုပြောရလေမလားဒီလိုဆက်ဆံရလေမလားဆိုပြီးတော့အမှုတွေဖွင့်တာတို့နော်ဒုက္ခပေးတာတို့ရှိလားမရှိဘူးဘလောက်ထိတို့သူတော်စင်များနှစ်ဦးလုံးပွင့်လင်းလဲဆိုတာနောင်လာနောင်သားဖြစ်တဲ့ပုဂ္ဂိုလ်များလူရောခုံကြီးရောဒါသတိထားစရာဟုတ်တယ်မဟုတ်လားအဲဒါကနော်ဒီဆရာတော်ဥပုံနဲ့ဘာကြီးတော်မင်းရဲ့ဆက်ဆံရေးလေးကိုသဘောတရားလေးပြောပြတာတို့တော်စင်များကြားထဲမှာလည်းအများကြီးရှိသေးတယ်ပေါ့နော်အဲနောက်တစ်ခုကဒီဘက်ကဆရာတော်ဥပုံနဲ့နမ်မတော်မေနုဘာလဲလဲဆရာတော်ဥပုံနဲ့နမ်မတော်မေနုနမ်မတော်မေနုနဲ့ပတ်သက်လို့လေတို့တော်စင်များဆရာတော်ဥပုံကပြောရဆိုရတာလေးတွေဒါသူကတော့တခွန်းတလီတင်ပြောပေမဲ့အေးပြောတဲ့နမ်မှာလည်းပဲတကယ်ထိထိမိမိကြီးတယ်ပြောတယ်နော်အဲ့ဒါတရက်ရောက်တော့နော်ဒီဘက်ကနမ်မတော်မေနုကနေပြီးတော့ဆရာတော်ကြီးကြောင်းသွားပြီးတော့ဆွညံ့ပို့တယ်တဲ့ဘာပို့တာဆရာတော်ကြီးကြောင်းကိုသွားပြီးတော့ဆွညံ့ပို့တယ်အဲ့ဒါပို့ပြီးတော့ဝစ်ချပြီးတော့နမ်မတော်မေနုကလှမ်းလျှောက်တယ်ရှင်ဘုရားတပည့်တော်၅ပါးသီလဆောက်တည်ခြင်းလို့ပါဗျာတဲ့ဘာတယ်လဲရှင်ဘုရား၅ပါးသီလဆောက်တည်ခြင်းလို့ပါဗျာဆရာတော်ကဘာပြောလို့ဆိုတော့အေးဖះရှိသွားပြီကို့ဖာသာကိုဆောက်တည်ယူပြီးပြန်ဘာလဲဖះရှိသွားပြီးတော့ကို့ဖာသာကို၅ပါးသီလဆောက်တည်ပြီးတော့ပြန်စာကြည့်ပြတ်တယ်တဲ့ဘာပြတ်တယ
်
စာကြည့်ပြတ်တယ်ဆိုတော့ဒီဆရာတော်ကပြောလိုက်ရင်တော့အဲ့ဒါမျိုးတစ်တစ်ခွာခွာကြီးတယ်အဲ့ဒါမျိုးတွေဟုတ်လားနော်အဲ့ဒါကိုဦးစင်းကစာဖတ်ပြီးတော့နော်သဘောကျနေတာဒီဆရာတော်တော့ဘုန်းကြီးတော်ပီတာတဲ့ဘုန်းကြီးပဲလို့နေတာလဲအမှန်ပဲသူဘာသာသူပဲနေတယ်တန်ခါချင်းဆက်ဆံတယ်ဒီတိုင်းပဲပုံမှန်ပဲအဲ့ဒါပြောတယ်ဆိုတယ်တဲ့ အဲ့ဒါမျိုးဖြစ်ပြီးတော့အဲ့ဒါကောင်းလာပါပြီဖရာဆိုပြီးတော့နမ်မတော်မင်းတို့ကလည်းအမျက်တွေပါထွက်ရလားမထွက်ဘူးအဲကောင်းပါပြီဖရာဆိုအဲ့ဒါနဲ့တယ်နော်ဆရာတော်ကြီးအဲ့ဒါဝိချနော်ပြန်လာခဲ့တယ်ငါးပါးတိလာကိုဘသာကိုပဲဖရာရှိစောက်တည်ပြီးတော့အဲ့ဒါပြန်လာခဲ့တယ်အဲ့ဒါနဲ့တယ်သူတို့ကြံတယ်နော်ကြံတယ်အိမ်ဒီနန်းတော်ကိုပြန်ရောက်တဲ့ခါကျတော့ပြောကြတယ်ပေါ့ဆရာတော်ကလုံးဝကိုမပြောတာအဲ့ဒါငါးပါးတိလာလေးများပေးမလားဆိုငါသွားပြီးတော့ရှောက်တယ်ဒီတိုင်းပြောလိုက်တယ်ဆိုတော့အဲ့ဒါနဲ့တင်ဒါနောက်ထပ်အကြံလေးတစ်ခုသူတို့ရတယ်အာတစ်မျိုးတော့ရှိတယ်ဆရာတော်မပြောပြောအောင်ကတော့လှုပ်ရမှာပဲတရားမဟုတ်ဟောအောင်ကတော့လှုပ်ရမှာပဲဆိုပြီးတော့ဒီဘက်ကဘာကြီးတော်မင်းရောနမ်မတော်မင်းလူရောတစ်ချိန်မှာအဲ့ဒါနှစ်ယောက်လုံးသွားကြတယ်အဲ့ဒီအချိန်မှာနော်သူတို့မှာကလေးလေးတစ်ယောက်ရှိနေပြီအဲ့ဒါစင်ဖြူမရှင်ပေါ့ဘယ်သူလဲလဲစင်ဖြူမရှင်ကလေးအရွယ်လေးပဲရှိသေးတာသမီးလေးပါလာရင်တော့ဆရာတော်ကြီးကစကားပြောခြင်းပြောမှာဘာလေးပါလာရင်သမီးလေးပါအဲစကားပြောခြင်းပြောမှာဆိုပြီးတော့သူတို့သမီးလေးကအဲ့ဒါအငယ်လေးခေါ်သွားတယ်အဲ့ဒါဆွန့်ညံ့ဖို့ဝိချာခဝေးဝေးကပဲဝိချာရဲ့လေဘုံကြီးနန်းဒီမသွားရဲဘူးအဲ့ဒါအဝေးကနေပြီးတော့ဝိချာတယ်ဝိချာပြီးတော့ဒီဘက်ကနမ်မတော်မင်းတို့ကဘာလုပ်လိုက်တော့ဆိုတော့သူ့သမီးအဲ့ဒီသင်ပြမရှင်အငယ်လေးကိုဆရာတော်ကြီးရှိတဲ့ဘက်ကိုလွတ်ချလိုက်တယ်ဟုတ်လားဟိုကကလေးအရွယ်လေးဆိုတော့အဲ့ဒါတွတ်တွတ်တွတ်နဲ့အဲ့ဒီနန်းသွားပြီးတော့ဆရာတော်ကြီးစာဖတ်နေတာကိုအဲ့ဒါဖတ်နေတဲ့ဟိုပေရွက်ကြီးကိုကလေးကဆွဲတယ်ဆိုတာနော်ကလေးကဆွဲတာဆိုတော့ဘုန်းကြီးကအဲ့ကြမှာပဲသူကဆရာတော်ဘုရားကြည့်လိုက်တယ်ဟာဒါကဘယ်ကတော့နဲ့ဟုတ်လားဒါကဘယ်ကတော့ဆိုတော့အဲ့ဒါနဘေးကနေဦးစင်းကလမ်းလျှောက်တယ်ရှင်ဘုရားအဲ့ဒါဒီဘက်ကသမီးတော်လေးပါဗျာအော်သမီးတော်လေးကလည်းတေကမြင်းတကူသမီးတော်လေးကဘာဖြစ်လဲတေလေးကမြင်းတကူဆိုပြီးတော့ဆရာတော်ကဒါပဲပြောပြီးတော့စာပဲပြန်ကြည့်တော့ကလေးပါသွားလို့စကားပြောမယ်လို့သူတို့ကထင်တယ်အဲ့ဒါနဲ့တော်တော်ကမြင်းတာပဲလို့ဆရာတော်ကြီးကအဲ့ဒါပြောပြီးတော့စာပြန်ကြည့်တော့နှစ်ယောက်လုံးပြုံးပြီးပြန်ဆင်းလာကြတယ်နော်ပြန်ဆင်းလာပြီးတော့အောက်ကျောင်းအောက်ရောက်တဲ့အခါကျတော့ဘာကြီးတော်ကနေပြီးတော့နမ်မတော်မင်းတို့ကိုပြောတယ်နော်မဆိုးပါဘူးကတည်းဆရာတော်ကတို့နှစ်ယောက်သာစကားမပြောတာသမီးလေးတော့ပြောတာပဲဘာလေးတော့ပြောတာလဲသမီးလေးတော့စကားပြောတာပဲဆိုနှစ်ယောက်လုံးပြုံးပြုံးပြုံးပြုံးနဲ့အဲ့ဒါပြန်လာကြတယ်တို့သူတော်စင်မယားဆရာတော်ကြီးနဲ့တို့ဆက်ဆံရေးလေးတွေကိုအဲ့ဒီစာအုပ်လေးဆရာတော်ဥပုတ်တဲ့စာအုပ်နာမည်ကသူတယ်လေအဲ့ဒီစာအုပ်မှာအပြည့်စုံရေးတာဒါကဥစဉ်ကသဘောတရားလေးတွေနည်းနည်းပါပါပြောပြတာနော်အဲအဲ့ဒီမှာဒီနမ်မတော်မေနုနဲ့ပတ်သက်လို့လေတော်တော်များများထိတို့သူတော်စင်များနောက်ဆုံးအများသိပြီးတာစကားလေးတစ်ခုရှိသေးတယ်ပေါ့နော်နမ်မတော်မေနုနဲ့ပတ်သက်ပြီးတော့နောက်ပိုင်းမင်းပြစ်မင်းတန်သင့်ပြီးတော့နမ်မတော်မေနုသေတံကြတာမရှိဘူးလားရှိပါတယ်အဲ့ဒီသေတံကြတော့လေပဲဆရာတော်ကြီးကစကားမပြောပြီးမယ်နမ်မတော်မေနုကတော့အဲ့ဒါနောက်ဆုံးအကြိမ်ဒီဆရာတော်ကြီးကိုကြည်ညိုတယ်ငါနောက်ရက်ဆိုအသက်ခံရတော့မှာအဲ့ဒါသက်ခံနည်းနေဆရာတော်ကြီးစီကိုငါသွားအောင်ပါပဲဆိုပြီးတော့အဲ့ဒီသူ့ကိုတတ်ကြမဲ့ပုဂ္ဂိုလ်တွေကိုတောင်းပန်ပြီးတော့ဆရာတော်ကြီးကျောင်းကိုသွားတယ်ဆရာတော်ကြီးကျောင်းသွားပြီအဲ့ဒါကျောင်းပေါ်ကိုလက်အုပ်ချီပြတ်သွားဝစ်ချတယ်ချပြီးတော့လှမ်းပြီးလျှောက်တယ်ရှင်ဘုရားတပည့်တော်နမ်မတော်မင်းတို့သေတံကြပါပြီဖရာတဲ့ဗာဒံကြသေးရန်ကြပါပြီဖေယားအဲ့ဒီကျတော့ဆရာတော်ကြီးကဒါတော့အရေးကြီးလို့ ਨੇ တူတူကနော်ကြည်လက်စအဲ့ဒီပေစာရွက်ကိုဘေးချပြီးတော့သူ့ရဲ့အเจ้าမကြီးဘက်ကိုလှည့်ပြီးတော့စကားလေးတခွန်းပြောတယ်မိနုကျွေးရှိရင်တော့ဆက်ရမှာပဲဘာလဲလဲကျွေးရှိရင်တော့ဆက်ရမှာပဲဒါပဲရှိဆက်မပြောတော့သာပဲဆက်ကြည့်ဘာပဲဆက်ကြည့်လဲသာပဲဆက်ကြည့်နေအဲ့ဒါကျွေးရှိရင်တော့ဆက်ရမှာပဲဒီစကားလေးကြားလိုက်တယ်ဒီလောက်ကိုသူ့ကိုကြည်ကြည်ပြန့်ပြန့်ကတရားမဟုတ်ဘူးဆိုတော့ဝမ်းသာလိုက်တဲ့ဖြစ်ချင်းဟိုဘက်ကနမ်မတော်မင်းတို့ကဆရာတော်ကြီးကိုအဲ့ဒါဝစ်ချပြီးရှင်မရတပည့်တော်နမ်မတော်မင်းတို့သွားပါပြီဗျာဆိုပြီးတော့အဲ့ဒါဝစ်ချသွားပြီးတော့အသေးခံသွားတာမရှိဘူးလားအလုံးသောပုဂ္ဂိုလ်တွေကိုတော့သူကတရားဟောသွားတယ်ငါဒီနေ့ဒီလိုဖြစ်တာဟာကျွေးရှိလို့ဆက်ရတာတဲ့ဘာရှိလို့သိကြပါဗျာ။အေးငါဒီနေ့သေရပြီ။ငါဆရာတော်ကြီးကတကြိမ်မှနာမည်မခေါ်ဘူး။ဒီနေ့တော့မိနုလို့လဲခေါ်လိုက်တယ်။တရားလဲဟောလိုက်တယ်။တရားဘယ်လိုဟောလိုက်တာ။သိကြပါဗျာ ရွေးချယ်ရင်တော့ဆက်ရမှာပဲတဲ့ငါ့ကိုတရားလဲဟောလိုက်တယ်ဆိုပြီးတော့အဲ့ဒါနော်ပြုံပြုံရွှင်ရွှင်နဲ့ပဲအသေးခံသွားတာမရှိဘူးလားအဲ့ဒါနမရောမေနုကလည်းထက်ထက်မြက်မြက်ဒါပေမဲ့စိတ်ဓာတ်လေးကတော့ချီးကျူးစရာတို့သူတော်စင်များဒုက္ခဒုက္ခကနမရောမေနုဆိုတော့နောက်ကစကလုံးလေးကနုဆိုတာပါမနေဘူးလားအဲအဲ့ဒီခေတ်ကတို့သူတော်စင်များနုဆိုတဲ့စကလုံးမပြောရဲအောင်ထိတို့ကနော်တကယ်ကိုဟိုအထက်တန်းသိပ်ပြီးတော့ဆန်လုံးနေပေါ့နော်သိပ်ပြီးတော့ကြောက်ရတယ်အဲ့ဒီခေတ်ကဟင်းရွက်တောင်နုနုလို့မသုံးရဘူးတဲ့ဟင်းရွက်တောင်ထွတ်ထွတ်လို့သုံးရတော့နုနေရာကဘာထည့်ပြီးအဲ့ဒါဟင်းရွက်ထွတ်ထွတ်လို့လုပ်ရတယ်ဟင်းရွက်နုနုလို့ကိုမပြောရဘူးတဲ့အဲ့လောက်ထိပြင်းထန်တဲ့ဒါတို့ရဲ့အုတ်ချုပ်ရေးစနစ်ပေါ့နော်အဲအဲ့ဒါမျိုးဖြစ်ပြီးတော့နမ်မတော်မင်းတို့ဒါဘဝဆုံးသွားတယ်နောက်ပိုင်းမှာအသေးခံသွားတာမရှိဘူးလားဒါကနမ်မတော်မင်းတို့ ਨੇ ဒါလည်းပဲတို့သူတော်စင်များသိစရာတွေဖတ်စရာတွေအဲ့ဒီနမ်မှာအများကြီးရှိတယ်ကဲနောက်တစ်ခုကဆရာတော်ဥပုပ်နဲ့အမတ်ကြီးဥပောဦးတဲ့ပြောကြည့်ပါဦး
ဆရာတော်ဥပုပ်နဲ့အမတ်ကြီးဥပော
တို့သူတော်စင်များအမတ်ကြီးဥပောဦးသောက်တွေဖတ်ဘူးလားเอออมัจจิอุปปัฏฐุก็เลยเว้ยเนาะตะแกปัญญาရှင်สกาပြောอ่ะแหละอะกองมิ้นก็เลยเว้ยอเมเรนปาจิรอมิ้นก็ตูอ่ะอเมเรนโหยุ่งๆชื่นๆเนี่ยผิดอ๋อตูอ่ะอเมเรนลุ่นไหนเนี่ยซ้อนอาชีเลยตัวตูรอเซเนี่ยตูอาจารย์นี่ดิโหเอยาวรีเมียแท้ยีริก็เลยเว้ยเสียนนี่แหละเนาะเอยาวรีเมียแท้ยีริก็เสียนนี่แหละอะกามาดีมิ้นก็ปาจิรอมิ้นก็เลยเว้ยไอ้ดีอุปปัฏฐุรู้ยออปาวินป้อเนาะအဲ့ဒါအားလုံးနဲ့ရေသွားပြီးတော့ကန်းနေဟိုကန်းပေါ်မှာရေတွေပါတက်နေတော့သွားပြီးတော့ကြည်ကြည်ရင်းနဲ့သူ့ရဲ့နော်ဒီအမတ်ကြီးကိုပြောတယ်ပေါ်ဦးမင်းဒီရေပြင်းကြီးဟိုဘက်ဒီဘက်ကူးနိုင်မှာမလားဗါတယ်လေပေါ်ဦးမင်းဒီရေပြင်းကြီးဟိုဘက်ဒီဘက်ကူးနိုင်မှာမလားတဲ့အေယာဝရီမြစ်ကြီးကိုသူကနော်အေယာဝရီမြစ်ကြီးကိုကြည်ပြီးတော့အဲ့တိုင်ပြောတော့ရေတွေကလည်းတအားရှင်နေတော့အများကြီးအကျယ်ကြီးဖြစ်နေတယ်အဲ့ဒါနဲ့ကူးနိုင်ပါလေဖေရတဲ့ပေါ်ဦးမင်းဟုတ်မှလို့ဟုတ်ပါလေဖေရတဲ့တပည့်တော်ကူးနိုင်ပါလေဖေရတဲ့ကဲကူးနိုင်လေကဲကူးပြာစမ်းဗျာဆိုပြီးတော့ဘာကြီးတော်မင်းကပြောတော့အဲ့ဒါဦးပေါ်ဦးကအောက်ပြေးဆင်းသွားပြီးတော့ဟိုပြေးလိုက်ဒီပြေးလိုက်ဟိုပြေးလိုက်ဒီပြေးလိုက်လုံးလေဟာဘယ်လိုတော့ပေါ်ဦးမင်းကူးမယ်လို့ပြောပြီးဘာဖြစ်တာလဲဆိုတော့ပေါ်ဦးလည်းလူသားဆိုတော့လှေရှားတာပါဖေရပါရှာလားဒီလောက်လေဒီလောက်ရည်ပြင်းကြီးဆိုတော့ပေါ်ဦးလေလှေနဲ့မှကူးလို့ရမှာပါဗျာဆိုအဲ့ဒါမျိုးသူကတော်တော်များများဟိုပြောတတ်ဆိုတတ်တာလေးတွေရှိတယ်နောက်တစ်ခုကဟိုတို့သူတော်စင်များဟုတ်ဟို unfinished ပဂိုရာလို့ခေါ်ပါတော့ဟိုဘက်ကမင်းကုန်းဘက်ကတို့သူတော်စင်များဟိုဘုရားအကြီးတွေ့တယ်မဟုတ်လားညသိန်းတယ်ဗျာဘုရားလေအဲအဲ့ဒါဟိုအင်္ဂလိပ်တွေခေါ်ကြတော့ unfinished ပဂိုရာတယ်မပြီးဆုံးလိုက်သေးတဲ့ဖရာကြီးဆိုပြီးတော့ဟုတ်လားနော်အဲအဲ့ဒီဖရာနဲ့ပတ်သက်ပြီးတော့ဖရာကြီးကလည်းပဲအကြီးကြီးနော်တည်တာအဲ့ဒီဖရာကြီးနဲ့လိုက်အောင်ဆိုပြီးတော့အဲ့ဒီရှင်းနန်းမှာဘာကြီးတွေလှုပ်တုံဆိုတော့ရှင်သေကြီးတွေရှင်သေကြီးတွေကလည်းအကြီးကြီးဖရာကြီးကလည်းအကြီးကြီးအဲအဲ့ဒီရှင်သေကြီးတည်တဲ့အခါကျတော့တကယ်တမ်းကတော့ဥပ္ပဝုကမကြိုက်ဘူးအဲ့ဒီနန်းကိုရှင်သေကြီးဘာလို့တုံးဆိုတော့မြင့်စိတ်ကနီးနေတဲ့အခါကျတော့ရေးတိုက်သားလို့ရှိရင်နော်ဒီရှင်သေးကြီးတွေကပြိုကြမှာကိုသူကသိတယ်ဒါပေမဲ့မင်းဆိုတော့ကောင်းကောင်းကလည်းမပြောရဲဘူးနော်အဲ့ဒါနဲ့ရင်သူ့ခေါ်ပြီးတော့မေးတယ်ပေါ်ဘူးမင်းဒီလိုလာအောင်ဘယ်လိုတော့ဒီရှင်သေးကြီးတွေမင်းဒီနေ့ဆင်ပြေရလားကြည့်လို့ကောင်းရလားပြောတော့ကောင်းလာပါတယ်ဖေဟာအဲရှင်သေးကြီးတွေကမြစ်တစ်ဖက်ခန်းကိုခုံမဲ့ပုံမှာဖေဟာပါတယ်လေအဲမြစ်တစ်ဖက်ကန်းကိုခုံမဲ့ပုံမှာဘုရားဆိုတကယ်တမ်းကတော့ကမ္မာနံသိနေနေတယ်မဖြစ်သင့်ဘူးလို့သူကပြောကျင်တယ်အဲ့ဒါမျိုးသူကဥပ္ပဝုကလည်းတကယ်ထက်မြက်တဲ့ပုဂ္ဂိုလ်အခုဒီမှာလည်းပဲဆရာတော်ကြီးလူတွေကိုစကားမပြောတာနဲ့ပတ်သက်ပြီးတော့နဘေးလူတော့မစွမ်းနိုင်တော့ဒါပေါ်ဥတော့စွမ်းနိုင်မှာပဲဆိုပြီးတော့ဒီဆရာတော်ကြီးစီကိုဥပ္ပဝုကိုလွတ်ဖို့ရတဲ့နော်အဲ့ဒါဝိုင်းပြီးပြောကြတယ်ကဲကြံတဲ့လူတော့မတက်နိုင်ဘူးတဲ့မင်းဆရာတော်ကြီးစကားပြောအောင်တော့မင်းမဲစွန့်နိုင်လိမ့်မယ်အဲ့ဒါမင်းသွားရပါတယ်ရပါတယ်တဲ့ဒါကနီးစနစ်သိရင်ဒါသူပြောလာလိမ့်မယ်ဒီကနီးစနစ်ကြကြနာနာနဲ့လှုပ်လိုက်လို့ရှင်ဒီဆရာတော်စကားပြောဖို့ပြောရမယ်လို့ပြောပြီးတော့အဲ့ဒါဥပ္ပဝုကအဲ့ဒီမေနုအောင်ကြောင်းသွားတယ်အဲ့ဒီချိန်မှာဆရာတော်ကြီးကလက်ပတ်ပြီးတော့ကြောင်းတစ်ပြက်သီးလဲနေပါလဲနေအဲတစ်ပြက်သီးလက်ပတ်ပြီးတော့အဲ့ဒါလဲနေတော့ အဲ့ဒီနန်းလေးမှာရေကန်လည်းရှိတယ်အဲ့ဒီရေကန်ပတ်လည်းလေးမှာလှည့်ပြီးတပည့်စီလဲနေတယ်အဲ့ဒါနဲ့ဥပ္ပဝုကလည်းရောက်သွားဝစ်ချပြီးတော့ဆရာတော်ကသူ့လှုပ်သူပဲလှုပ်နေတပည့်စီပဲလဲသူကြည့်ကိုမကြည့်ဘူးအဲ့ဒါနဲ့ဥပ္ပဝုကနေလျှောက်နော်စကားစလိုက်ရှင်မြရေကန်ကြီးကောင်းသားပဲဖေရတယ်အေးတလုံးပဲကောင်းသားပဲဆိုတော့အေးဒါပဲသူကနော်အဲ့ဒါနဲ့ဘာဆက်ပြီးတော့လျှောက်ရမှာမသိတော့ရည်တွေလည်းကြည်သားပဲဖေရတယ်အေးဟုတ်လားအေးရည်တွေလည်းကြည်သားပဲဆိုတော့အေးဆိုတော့ဒီဒါလေးပဲသူကပြောတာဆိုတော့ဘာဆက်ပြီးတော့လျှောက်ရမှာမသိတော့ဆရာတော်စကားပြောအောင်တော့လုံးမဖြစ်မယ်ဆိုပြီးတော့ရှင်မြဘလောက်နဲ့တော့မသိဘူးဖေရဟာဘယ်သိမရောနဲ့အဲ့ကျတော့မသိဘူးတဲ့ဆရာတော်ကအဲ့ဒါမျိုးမင်းတော့မသိဘူးဖေရတဲ့ရှင်ဘုရားကြောင်းမှာရှိတယ်ဆိုတော့ရှင်ဘုရားနဲ့နီးနေတော့တပြည့်တော့ဘလောက်နဲ့တယ်ဆိုတာသိမလားလို့မေးကြည့်တာဘသူကလျှောက်တယ်ဥပ္ပဝုကလျှောက်တဲ့အခါကျတော့ဆရာတော်ကြီးကဘယုံကနဲ့သူ့ဘာပြန်မေးတော့ဆိုတော့တကတော့မင်းနှုတ်ခမ်းမွေးဘယ်နှပင်ရှိတုံးဖာတယ်နှုတ်ခမ်းမွေးဘယ်နှပင်ရှိတုံးအာရှင်ဘုရားဘယ်သိပါမလို့ရမသိဘူးနီးလို့သိမြန်သိမလားလို့นี้หลุตีแม้ตีมะล่ะหลุคือเอ้อห่าမျိုးเสียรอก็เลยตะผักก็อันใดเปลี่ยนพี่รอเอ้อห่าမျိုးนี่เอลุ่ดแต่แต่ตะบอสิเสียรอยี้แห่ทุบปฏิผัดเนี่ยเปี่ยวแท้ก็ตลอดเปียวอ่ะดุตุรอเสียเนี่ยเลยเอ้อจังเจเจเปี่ยนเนี่ยเสียรอยี้แห่จ้องหยาดิยี้ท่าล่ะရှိတယ်ตาธนารอมาแล้วหนีตั้วไปแล้วจีญูเสียแล้วก้าวเนี่ยฉิ่ละดิอันตรายရှိတော့เสียรอยี้อาจารย์โหဒါဖတ်ကြည့်ပေါ့ဥပ္ပဝုနဲ့ဆိုလည်းအများကြီးမရှိဘူးလားအဲဒါကဆရာတော်ကြီးနဲ့အမတ်ကြီးဥပ္ပဝုတဲ့နောက်တစ်ခုကဆရာတော်ကြီးနဲ့ပါတယ်လေကပိယကြီးအဲဆရာတော်ကြီးရဲ့အကြောင်းမှာဆရာတော်ကြီးအဲ့ဒီနေပြည်တော်မှာကြွပြီးတော့သရင်သုံးပြီးအဲ့ဒီမေနုအုပ်ကြောင်းမှာသရင်သုံးတဲ့အချိန်အဲ့ဒီမှာဒဂါကြီးတယောက်နော်ရောက်လာတယ်ဒဂါကြီးတယောက်ရောက်လာတယ်ရောက်လာပြီးတော့အဲ့ဒီအကြောင်းမှာနေပြီးတော့เออตะเป็ดสีเล่าราမျိုးยีนวยโอเตรราမျိုးซ้นใหญ่ตัวซวยราမျိုးไอ้หลุงงานမျိုးนี่ดูว่าเลิกไปเนี่ยไอ้ห่าမျိုးเลิกไปนี่แหละดีดกายีดีมาหนีนี่ไปมั้ยพ่อเนี่ยตะคามาตู่เลยหม่อจีบูเลยไม่ฉิบูเนี่ยดีตู่หลุงงานน่ะตู่เลิกนี่แหละดีดกากูก้องๆตริมทามิเนาะไอ้ห่าเนี่ยดิดีดกายีตะแยกยောက်တော့บาผิดตรงสรุปตู่เนี่ยยัวก็นอกกับปู่กูนี่ไล่ลาจ้ะဒဂါကြီးကသူကဘုန်းကြီးเจ้าကိုဘယ်လိုရောက်လာတော့ဆိုတော့ယွာမှာကျွေးတွေအများကြီးတင်ပြီးတော့သူကထွက်ပြေးလာတဲ့သဘောဘာတွေတင်လာတာအဲကျွေးတွေအများကြီးတင်ပြီးတော့အဲ့ဒီကျွေးတွေပြန်မဆက်နိုင်တော့နော်အဲ့ဒါပြန်မဆက်နိုင်တော့ဆိုတော့အဲ့ဒီခေအဲ့ဒီခါက900တင်လေဆိုတော့နည်းတဲ့အင်အားမဟုတ်ဘူးငွေ900ပြန်ဆက်ဖို့လည်းမလွယ်တော့ဘူးဆိုတော့အဲ့ဒါနဲ့တင်သူကဒီလုပ်ငန်းတွေလည်းအဲ့ဒါပြန်လည်းပဲမဆက်နိုင်တော့တဲ့အဆုံးဘုန်းကြီးเจ้าအဲ့ဒါမျိုးကပ္ပယလုတ်ပြီးတော့หนีไล่တယ်အဲ့ဒါမျိုးหนีနေတဲ့တကာကြီးကိုနောက်ကသူ့ရဲ့ရက်ရွာကနေအကျွေးရှင်တွေကအကုန်ไล่လာကြတယ်ไล่လာပြီးတော့ကဲကျွေးပေးခင်ဗျာကျွေးမပေးလို့မဖြစ်ဘူးဘယ်လိုလုပ်မလဲဘာလုပ်မလဲခင်ဗျာအဲ့ဒါရွာကိုပြန်လိုက်ခဲ့ဘယ်လိုလုပ်ပြင်မယ်တွေလုပ်တဲ့ခါကျမှအဲ့ဒီအချိန်မှာရုပ်ရုပ်ဖြစ်တော့အဲ့ဒါတွေဘာတွေဖြစ်ကြတာတော့အဲ့လိုပြီးတော့နဘေးဦးစင်းကပြောတယ်ဘုန်းကြီးအဲ့ဒါเจ้าကကပ္ပယကြီးပါဗျာဗါတယ်လေเจ้ากับกัปปิยะကြီးပါဖေဟာလို့အဲ့လိုပြောတော့ဟင်ဟုတ်လားဘာဖြစ်တာတော့အဲ့ဒါမျိုးပြောတော့ရှင်ဘုရားသူကယွာမှာကျွေးတွေတင်းလာတာဖေဟာကျွေးတွေတင်းလာပြီးတော့မပေးနိုင်တော့အဲ့ဒါနောက်ကလိုက်လာပြီးအခုဇွတ်ပြန်ခေါ်ပြီးသူ့ကိုကျွေးတောင်းနေတာဟုတ်လားဆိုတော့အဲ့ဒီกัปปิยะကြီးအပေါ်ကျတော့သူကတော်တော်လေးစေရနာကောင်းတယ်เนาะအဲ့ဒါဘာလုပ်လိုက်တော့ဆိုတော့အေးအဲ့ဒါဆိုရင်ပေရွယ်လေးတရွယ်ယူခဲ့ဆိုပြီးတော့เสียรอก็ไอ้ปีบอมาซาหยั่วนี้ยีไปเลยเนาะดีกัปปิยะยีကိုជីชุส่องช่องไล่ပါပါတယ်လေกัปปิยะยีကိုជីชุส่องช่องไล่ပါအဲ့ဒါလေးยีပြီးတော့เสียรอဘွယ်ထိုးไปไล่တယ်အဲ့ဒါယူตွားပြီးတော့นัมบรอเมนุสีตွားတယ်เบยตွားไกลเอ้นัมบรอเมนุสีကိုตွားဆိုပြီးတော့အဲ့ဒါမျိုးညွှန်ကြားလိုက်တော့အဲ့ဒါนั้นတော့ได้ยောက်ตွားတော့ไอ้สาလေးပြဆရာတော်ကြီးရဲ့လက်ရည်နဲ့သူတို့ကသိနေကြအောက်ကဆရာတော်ကြီးလိုလဲပါနေတော့အဲ့ဒါအာရဝန္တာနဲ့ပဲကဲမင်းဘလို့ဖြစ်တာတော့ဘလို့တော့ဘာတော့မေးတော့ဒီလိုပဲယွာမှာကျွေး900တင်ခဲ့လို့အဲ့ဒီကျွေးလာပြီးတော့အခုတောင်းတာ တကယ်လို့မပေးနိုင်ဘူးဆိုလို့ရှိရင်ကျုပ်ရွာပြန်လိုက်ရပါလိမ့်မယ်ဆရာတော်ကြီးကိုဆက်လက်ပြီးတော့ပြုစုလို့ရမှာမဟုတ်ပါဘူးလို့သူကအဲ့ဒါမျိုးပြောတော့အဲ့ဒါနမ်မတော်မေနုကနေထုတ်ပြီးတော့ဘလောက်ရှင်းလိုက်လဲအဲအဲ့ဒါကပ္ပိယကြီးပေါ်ကြတော့တမျိုးဖြစ်သွားကြဟုတ်လားနော်သူဆရာတော်ကြီးရဲ့ဟိုစိတ်ထားလေးပြောတာတို့သူတော်သမီးမြင့်သူကိုတမျိုးနှိမ့်သူကိုတမျိုးဒါမျိုးတွေပါရလားမပါဘူးချင်းမြောက်တဲ့အချိန်မှာဘာလုပ်လဲချင်းမြောက်တယ်ဆိုတာကိုဦးဇင်းတို့နောင်လာနောင်သားဖြစ်တဲ့ဆရာတော်တန်ဃာတော်လောင်းလျာဖြစ်တဲ့ယဟန်နေဒါနားလည်ဖို့လိုတယ်ဟုတ်တယ်မဟုတ်လားအေးပတ်စံရှိရင်တမျိုးမရှိရင်တမျိုးဂုံရှိရင်တမျိုးဂုံမဲ့ရင်တမျိုးဒါမျိုးတွေမှာဆရာတော်ကြီးမပါဘူးဆိုတာသဘောပေါက်ဖို့ဟုတ်တယ်မဟုတ်လားကဲနောက်တစ်ခုကတော့ဆရာတော်ဥပုပ်နဲ့ကိုရင်ငယ်တဲ့ပြောကြည့်ပါဦး
ဆရာတော်ကိုရင်ငယ်ပါဗျာ
အေးဆရာတော်ကြီးကလည်းတခြားလုံးနေလာတာကအဲ့ဒီတိုင်းနေလာကိုရင်နဲ့ကြာမှာပဲဆရာတော်ကြီးဒုက္ခရောက်တော့တယ်ဟုတ်လားနော်ကိုရင်ငယ်တစ်ပါးတရက်ရောက်တဲ့အခါကျတော့ဆရာတော်ကြီးအကြောင်းကိုရောက်ချလာနော်ကိုရင်လေးကလည်းဘာမှမကြည့်သေးဘူးအသက်က12နှစ်လောက်ပဲရှိသေးတယ်အဲ့ဒီအရွယ်ကိုရင်လေးကအဲ့ဒါဆရာတော်ကြီးသတင်းသုံးတဲ့အကြောင်းမေးပြီးတော့ဘယ်အကြောင်းလို့ဆိုအဲ့ဒါမေးပြီးတက်ချလာတယ်ဆရာတော်ကြီးကအဲ့ဒီမှာစာကြည့်ဝင်ပြီးတော့ကိုရင်ငယ်လေးကဝစ်ချတယ်အဲ့ဒါမျိုးဝစ်ချတော့ဆရာတော်ကြီးကကိုရင်လေးဘက်ကိုမကြည့်သူ့ဘာသာသူဘာပဲကြည့
်
အဲသူ့ဘာသာသူစာပဲကြည့်နေတယ်ဆိုတော့အဲ့ဒါကိုရင်လေးကဒီတိုင်းပဲနေရင်းနေရင်းနေတယ်အဲ့ဒါဘာလို့တုံးဆိုတော့အဲ့ဒီဒီကိုရင်လေးထိုင်နေတဲ့ဒီကြာလာပြီဆိုတဲ့အခါကျတော့ကိုရင်လေးကနည်းနည်းပြင်လိုက်မှရေကနေဖြစ်တဲ့အခါကျမှအဲ့ဒါပြန်ပြီးတော့ကြည့်လိုက်တော့ကိုရင်လေးဖြစ်နေတော့ဟာကိုင်းဘယ်ကဘာတုံးနဲ့ဘာကိစ္စရှိတာတုံးနဲ့အဲ့လိုမျိုးကိုရင်လေးကိုဆရာတော်ကြီးကမေးလိုက်တဲ့အခါကျတော့အဲဒီမှာရောက်နေတာတော်တော်ကြာပြီအာဂန္ဓုကဝမကြေတော့နေရထိုင်ရတော်တော်ခက်တယ်ပါတယ်လေအာဂန္ဓုကဝမကြေတော့နေရထိုင်ရတော်တော်ခက်တယ်ဥစဉ်တို့သာသနာပေါ်မှာရှိတာကအာဂန္ဓုကြွလာရင်မူရင်းကြောင်းကဘုန်းကြီးကနေအဲ့ဝနွန်ပြူရတာရှိတယ်အဲ့ဒီစီကံကိုကိုရင်လေးကကောက်ပြီးတော့ပြောတယ်အာဂန္ဓုကဝမကြည်တော့နေရထိုင်ရကြက်တယ်ဆိုမှဆရာတော်ကြီးကအလားထပြီးတော့ဘာလုပ်ပေတော့ဆိုနဗေးကခင်းစရာလေးတခုယူပြီးတော့ခင်းပေးပြီရှင်မြတ်ဒီပေါ်ကြွပါဗျာဒီပေါ်ကြွပါဗျာဆိုအဲ့ဒီပေါ်မှာကိုရင်လေးထိုင်ခဲ့ကဲပြောတယ်ဘာကိစ္စရှိတာလဲဆိုတော့ဆရာတော်ရေးထားတဲ့ဓမ္မစကြာပါဠိအနက်ပြန်ညင်လို့ပါဗျာတဲ့ပါတယ်လေဆရာတော်ရေးထားတဲ့ဓမ္မစကြာအဲဓမ္မစကြာပါဠိအနက်ကိုဆရာတော်ပြန်ပြခြင်းလို့ပါဗျာတဲ့ဆရာတော်ကိုယ်တိုင်ရေးထားတဲ့နေတရားကိုဒီကွင်လေးကအဲ့ဒီအရွယ်နေတယ်အဲ့ဒါရနေတယ်ဟုတ်လားအဲ့ဒါနဲ့တင်ကဲကဲပြန်မယ်ဆိုလို့ရှိရင်လည်းပဲကဲဟုတ်ပြီတဲ့ကဲဒီနန်းလေးရွှေ့ထိုင်လိုက်အောင်ဆိုဆရာတော်ကနေရာပြင်ပေးပြီးသေးသေးချာချာထိုင်ခိုင်းကိုင်းကရောရောရောရောရောနဲ့တွန်းပြီးတော့အဲ့ဒီကိုရင်ငယ်လေးကပြန်ချသွားတယ်အဲ့ဒါအကုန်လဲပြီးတော့ဆရာတော်ကြီးကသာဓုသာဓုဒီတခါပဲဆရာတော်ကြီးခေါ်တယ်ဟုတ်လားသာဓုဆိုပြီးတော့အဲ့ဒီကိုရင်လေးကိုသာဓုခေါ်ပြီးတော့ဦးစင်းတစ်ပါးကိုအေးဟိုသင်္ကန်းနေတဲ့ကအကောင်းဆုံးသောသင်္ကန်းတစ်စုံကိုယူခဲ့ဆိုပြီးတော့ဆရာတော်ကြီးကနော်သေချာကလက်နဲ့သေသေချာချာတင်ပြီးတော့ကိုရင်လေးကိုအဲ့ဒါသေသေချာချာကင်ပြီးတော့လှူဒန်းနေတဲ့အဲအရှင်ဖရာရဲ့ပညာဂုဏ်ကိုပူဇော်တာပါဗျာပါတယ်လေ
ပ
ညာကုန်းကိုပူဇော်တာပါဘုရားဆိုပြီးတော့အဲ့ဒါကိုရင်လေးကိုနော်ဒီသင်္ကန်းတစ်စုံလှူလိုက်တယ်အဲ့ဒါကိုရင်လေးကလည်းဝှက်ချပြီးတော့ပြန်ဆင်းသွားတယ်ဒီတစ်ကြိမ်ပဲတို့သူတော်စင်များသူလိုက်လိုက်ရောရောနဲ့တော်တော်များများလှုပ်လိုက်တယ်ဟုတ်လားတစ်လျှောက်လုံးမှာခဲအဲ့ဒါကဓာလေးပဲဥစဉ်တို့နောင်လာနောင်သားဖြစ်တဲ့ဆရာတော်လောင်းတရားနဲ့ဆရာတော်ဖြစ်နေကြတဲ့ပုဂ္ဂိုလ်တွေဆရာတော်ကြီးတွေဘာဖြစ်စေခြင်းလဲဆိုတာကိုနားလည်ဖို့လိုသလားမလိုဘူးလားကိုရင်ငယ်တွေကိုပြုစုရမယ်ဆိုတဲ့သင်္ကန်းစာပဲပါတယ်လေကိုရင်ငယ်တွေကိုပြုစုရအဲ့ဒီကိုရင်ငယ်လေးတွေမရှိတော့လို့ရှင်ဒီသာသနာတော့ကိုရင်ကြီးတွေရှိမှာမဟုတ်ဘူးကိုရင်ကြီးမရှိရင်ယဟန်ငယ်ဆိုတာလည်းရှိမှာမဟုတ်ဘူးအဲ့ဒါမျိုးသာသနာကွယ်မှာကိုဆရာတော်ကြီးတွေကတွေးထားမြင်ထားလို့ကွင်လေးကိုချိမြောက်တာမရှိဘူးလားအဲဒါလည်းပဲဥစဉ်တို့ဒါနောင်လာနောင်သားဖြစ်တဲ့ပုဂ္ဂိုလ်တွေကသင်္ကန်းစာယူလို့မရဘူးလားအဲနောက်တစ်မျိုးကဆရာတော်ဥပုံနဲ့မိခင်ကြီးတဲ့ပါတယ်လေ
ဆရာတော်ဥပုံနဲ့မိခင်က
ြီးပါဗျာအဲဆရာတော်ဥပုံရဲ့မိခင်ကဘယ်သူလဲလဲ
အ
ဲဆရာတော်အဲတော်မွေးတဲ့အဲ့ဒါ ဆရာတော်ကိုနန်းတော်ကပြင့်သွားပြီဆိုတော့ဒကမကြီးတော်မွေးကတော့ဘယ်မှာကြံခဲ့တော့ဆိုတော့ညောင်ကန်ရွာမှာကြံခဲ့ဘယ်မှာကြံခဲ့သူသားကြွသွားတာတစ်နှစ်ကျော်လောက်ကြာတော့သူသားကိုလွမ်းနာနေတယ်အဲ့ဒါနော်ဒီကနေပြီးတော့ကြွသွားတာဟိုရွာကနေပြီးတော့သူ့ရဲ့သားရှိတဲ့အင်းဝကိုတွားတယ်အဲ့ဒီကိုတွားပြီးတော့အာရဝန္တာနဲ့နော်သူသားနေတဲ့နေရာလဲတွေ့အပေါ်တက်ပြီးတော့ဆရာတော်ကိုဝစ်ချပြီးတော့နော်အာရဝန္တာစကားပြောမယ်ဆိုပြီးတက်သွားလိုက်တယ်အဲ့ဒါဘာဖြစ်တုံးဆိုတော့ဟိုကျတော့ဆရာတော်ထိုင်ပြီးတော့မိခင်ကြီးကဝစ်ချနေပြီမယ်ဆရာတော်ကဘာလုပ်စာပဲကြည့်နေတယ်အဲ့ဒါစာကြည့်နေတယ်ဒကမကြီးကစကားပြောမလားဆိုပြီးတော့စောင့်နေတယ်ဆရာတော်ကကြည့်လက်စဆက်ပြီးတော့ပဲအဲ့ဒါဇံဝင်ပြီးတွန်းပြီးစာပဲကြည့်နေအဲ့ဒါနဲ့ဆရာတော်ကြီးရဲ့အဲ့ဒီမိခင်ကြီးကတဲ့ဤနဲ့အဲ့နာမှာငိုတယ်ဟောလာနော်ငါမွေးထားတဲ့သားကဒီလိုလှုပ်ရက်တယ်ဒီလိုပြည့်ရက်တယ်ဆိုတဲ့ဤနဲ့ငိုတယ်အဲ့ကြမှာဆရာတော်ကကြည်လက်စပေရွက်ကိုချပြီးသူ့အမေဖြစ်နေ мян သိတယ်သူ့အမေကိုဘာပြောတော့ဆိုတော့ဒကမာကြီးအတိတ်တုန်းကလည်းဒီလိုငိုခဲ့တာတွေများပြီပါတယ်လေအတိတ်တုန်းကလည်းဒီလိုငိုခဲ့တာတွေများပြီဒါကိုသတိထားသင့်တယ်တဲ့တို့သူတော်စင်များကိုဆရာတော်ကြီးရဲ့ပြောတာလေးတွေကလည်းထိထိမိမိကြီးတယ်ပြောတာကတော့တလုံးတလေပဲပြောတယ်အဲ့ဒါမျိုးလေးပြောပြီးတော့အဲ့ဒါဒကမကြီးကသူ့အတူဒီတိုင်းအဲ့ဒါအောက်ဆင်းသွားပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေကပဲစောင့်ရှောက်ရတယ်ဆရာတော်ကဘာဆက်ကြည့်စာပဲဆက်ကြည့်နေတယ်ဒါနဲ့တင်ရွာသားပြန်သွားလိုက်ရတယ်ကောင်းကောင်းစကားပြောခွင့်မရဘူးအဲ့ဒါနဲ့တင်နောင်တော်ကြာနှစ်နှစ်လောက်နေတဲ့အခါကျတော့နော်ကဒီကိုလာခြင်းနဲ့ပြုခြင်းနဲ့ဖြစ်လာတဲ့အခါကျတော့နမ်မတော်မင်းတို့ကအဲ့ချိန်မှာရှိသေးတယ်ဆိုတဲ့အခါကျတော့နမ်မတော်မင်းတို့ကဒါဟာတို့ဆရာတော်ကြီးရဲ့အမေပဲမြို့ခေါ်ထားမှကောင်းမယ်ဆိုပြီးတော့အဲ့ဒီမြို့ကိုဒကမကြီးတော်မွေးကိုခေါ်ထားပြီးတော့အဲ့ဒါအိမ်ဆောက်ပေးထားပြီးတော့အဲ့ဒီမှာနော်နေခိုင်းတယ်အဲ့ဒီမှာနေနေတယ်ချမ်းချမ်းသာသာနဲ့နေရတယ်ပေါ့အဲ့ဒါမျိုးချမ်းချမ်းသာသာနဲ့နေပစ္စည်းဥစ္စာလည်းပဲအများကဝိုင်းပေးကြပြုကြဆရာတော်ကြီးအရှိန်နဲ့ဆိုတော့ချမ်းချမ်းသာသာလေးနေရတယ်။အဲ့တော့တရက်ရောက်တော့သူ့ရဲ့မိခင်ကဘာလုပ်တုံးဆိုတဲ့အခါကျတော့ရေသွားပြီးတော့ချိုးတာ။ထမင်းရေရှားနဲ့အပေါ်ကတပတ်လေးပတ်သွား။အဲ့ဒါလေးနဲ့တင်ရေသွားချိုးတယ်။သူလည်းပဲဟိုမှာရေချိုးနေရောနောက်ကအိမ်မီးလောင်နေ။သူနေတဲ့အိမ်ဘာဖြစ်တာ။မီးလောင်နေ။တအိမ်လုံးအကုန်ကုန်ဘယ်သူမှလည်းမရှိဘူးဆိုတော့အဲ့ဒါအကုန်ဘာမှပစ္စည်းမရလိုက်ဘူး။အဲ့ဒါနဲ့အိမ်မီးလောင်နေတယ်ဆိုဒကမကြီးကငိုယူပြီးတော့သွားပြီငါတော့အကုန်ကုန်ပြီအကုန်ကုန်ပြီဆိုပြီးတော့အဲ့ဒါမျိုးဖြစ်ပြီးတော့ငိုယူပြီးတော့ငါသားဥပဇင်းစီတော့သွားပြီးတော့နော်လျှောက်ထားအောင်ပါပဲဆိုပြီးတော့သူ့ရဲ့မူရင်းအခုပါခဲ့တဲ့အတိုင်းနော်ဒီထမင်းရေရှားလေးနဲ့တပတ်လေးနဲ့အဲ့ဒါဆရာတော်ကြောင်းသွားတယ်သွားပြီးတော့ကြောင်းမော်ကိုတက်သွားဆရာတော်ကိုတွေ့တော့ဝစ်ချဝစ်ချပြီးတော့ငိုပြီးတော့လျှောက်ထားတယ်အရှင်ဘုရားတပည့်တော်အိမ်မီးလောင်သွားပါပြီဘုရားတဲ့ဗါတယ်လေရှင်ဘုရားတပည့်တော်အိမ်မီးလောင်သွားပါပြီဘုရားတဲ့ဒီဘက်ကဘုန်းကြီးကလည်းအဲ့ဒါပြန်ပြောတယ်မီးလောင်တာကြုံမကူနိုင်ဘူးတဲ့ကုသိုလ်ကလားကူနိုင်ပါပြောကြည့်ပါဦးဗါတယ်လေမီးလောင်တာကြုံမကူနိုင်ဘူးကုသိုလ်ကလားကူနိုင်ပါကုသိုလ်ကလားကူနိုင်ပါဆိုတော့ဆရာတော်ကဘာလုပ်တုံးဆိုတော့အဲ့ဒီကုသိုလ်ရှိဖို့လိုတယ်ကဲဒကမာကြီးအခုပါလာခဲ့တဲ့တပတ်လေးလှူထားခဲ့ပါလေးလှူထားခဲ့ပါလာခဲ့တဲ့တပတ်လေးလှူထားခဲ့ဆိုတော့ပါတာကမှဒါလေးပဲပါတယ်ဟုတ်လားကုသိုလ်ကပဲကုနိုင်မယ်ဆိုပြီးတော့ဆရာတော်ကအဲ့ဒါပါလာတဲ့တပတ်လေးအလှခံထားလိုက်ဘာမှမပေးလိုက်ဟုတ်လားနော်မပေးလိုက်ဘဲနဲ့အဲ့ဒါနဲ့တယ်ဩလုံရက်တဲ့ဘုံကြီးဟုတ်လားငါဒါလေးပဲရှိတယ်အဲ့ဒါကိုငါတပတ်လေးအလူခံထားလိုက်တယ်ဆိုဒါဝစ်ချပြီးတော့အောက်ပြန်ဆင်းခဲ့တယ်အဲ့ဒီအတန်ကိုဒီဘက်ကနန်းတော်ဘိုင်းကအကုန်ကြားသွားပြီးတော့အများကနေဝိုင်းပြီးတော့ဩဒီလိုဖြစ်လို့ဆရာတော်ကြီးစီသွားတာတဲ့ဆရာတော်ကြီးကအဲ့ဒါတပတ်လေးတောင်အလူခံထားလိုက်တာတဲ့ဆိုပြီးတော့အများကဝိုင်းပြီးတော့အဲ့ဒါပေးကြကန်းကြနဲ့နောက်ပိုင်းအိမ်လေးပါပြန်ဆောက်ပြီးတော့ချမ်းချမ်းသာသာနဲ့အဲ့ဒီမှာပဲနောက်ဆုံးဆုံးသွားတယ်တို့သူတော်စင်များဆရာတော်ကြီးရဲ့လုပ်ပုံကံပုံလေးတွေကြည်ရတာတစ်မျိုးပဲပေါ့ကြည်ရတာဟုတ်တယ်မလားအေးပြောတာဆိုတာလေးတွေကြည်ရတာလည်းတစ်မျိုးပဲဘဝရက်ဒီပုံကလည်းတစ်မျိုးပဲသူ့ရဲ့ခေါင်းထဲမှာစာသာရှိပါတာရှိတာစာသာရှိပါဗျာ အဲ့ဒါကြောင့်မို့ဒီလိုစပီးအနွယ်ဆက်လေးတွေကိုဦးဇင်းတို့နောင်လာနောင်သားတွေကလည်းအမွေခံတယ်ဟုတ်တယ်မလားဦးဇင်းတို့လူငယ်ဖြစ်တဲ့ယန်းနေတွေမဟုတ်ဖဲနဲ့တို့သူတော်စင်များလူသားပိုင်းဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပညာရေးကိုဝါသနာပါကြတဲ့လူငယ်တွေဖြစ်ဖို့မလိုဘူးလားဟုတ်ပါဘူးအဲဒီဆရာတော်ကြီးလို့စပီးကိုဦးစားပေးပြီးတော့တို့ကလုံမဲ့ဆိုရင်ကိုယ့်ရဲ့ဘဝလည်းပဲတဖြည်းဖြည်းနဲ့ဆရာတော်ကြီးလို့မတိုးတက်နိုင်ဘူးလားအဲတောမှနေပေမဲ့မြို့ထိပြင့်ထားရတဲ့အဆင့်မရောက်ဘူးလားအဲဒါကြောင့်မို့လူငယ်လည်းပဲစာတက်ပေတက်ဖြစ်လာရင်တို့သူတော်စင်များအမြင်နေကျေလာမယ်လုပ်ငန်းတွေလည်းထူးထူးချွန်ချွန်လုပ်နိုင်မယ်အဲ့ဒါကြောင့်မို့ဆရာတော်ဥပုပ်ရဲ့ထင်ရှားတဲ့ဒီဖြစ်ရက်တွေကိုကြည့်ပြီးတော့တို့သူတော်စင်များလည်းကိုယ့်ရဲ့ဘဝကိုပညာနဲ့လမ်းလျှောက်နိုင်တဲ့သူတော်ကောင်းများဖြစ်ဖို့မလိုဘူးလား
ဟုတ်တယ
်အဲ့ဒါကြောင့်ကြွားရောက်လာကြတဲ့အလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်မိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့ခိုက်တံတန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လည်းတွေ့နေတဲ့ခိုက်တံမှာကိုယ့်ရဲ့ဘဝကိုတဆင့်နဲ့တဆင့်မြင့်အောင်ပညာကိုအားထားနိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ပြီ၍ဒုက္ခခတ်သိမ့်တို့ရဲ့ချုပ်ငြင်းရာဖြစ်တဲ့နိဗ္ဗာန်သို့ရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်ကြပါစေကုန်သတည်း